Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA အမေရိကန်တိုင်းရန်2018ခုနှစ်စက်တင်ဘာလ20ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီဒီအစီအစဉ်လေးကို +39239433969 ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတစ်ချိန်နဲ့ဓာတ်ရိုက်နားဆင်နိုင်ပါတယ်ကျွန်တော်ကြောကြောသိမ့်ပ
ါကျွန်တော်ကတော့ကြောစင်သာပါတရားရုံးချုပ်တရားသူကြီးအဖြစ်ရွေးချယ်ခံ Brett Kavanaugh ပေါ်အမျိုးသမီးတူရဲ့ဆူဆွေချက်ကိုသမ္မတဒေါ်နယ်ထရမ့်ကမေးုံတင်ကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားနဲ့ဆွေးနွေးပွဲပြန်ဆဖို့အဆင်သင့်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ဖီယိုကပြောလိုက်ပါတယ်။မွတ်စလင်အမျိုးသားတွေကတလက်ကလို့တုံ့ပြန်ပြောပြီးဇနီးတဲ့ကွာရှင်းခွင့်ပြုထားတဲ့ delay ကိုအိန္ဒိယအစိုးရကအမင်းထုတ်တားမြစ်လိုက်ပါတယ်။ဒီလိုအရေးကြီးသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့သူပြောပြမှာဖြစ်ပါတယ
်။ကောင်းပါပြီခင်ဗျာ။သတင်းတွေပြီးရင်ထုတ်လိုက်မယ့်သတင်းဆောင်မတွေရဲ့မြန်မာနိုင်ငံနဲ့ ICC ရေးကိစ္စပေါ်လူမျိုးတွေတက်ပြတ်မှုဒါစီကုလအထူးကိုယ်စားလှယ်ကဘာပြောပါသလဲ။
Like today, for instance, the case of Myanmar, why not to make sure that the Security Council, where I should say,
အတူကိုယ်စားလှယ်အဒမဒျန်ပြောဆိုချက်အပြည့်စုံကိုကြားကြရပါမယ်။အဲဒီလိုကြေကြေမြတ်မြတ်ပြောဆိုနေကြတဲ့ ICC အသံတွေထွက်နေတဲ့အပေါ်အမြင်တွေမြန်မာနိုင်ငံမှာရောက်နေတဲ့ဒီနိုင်ငံသားရဲ့ဝင်ကြီးရဲ့ခီးစဉ်ပေါ်သုံးသပ်ချက်နဲ့ဖက်အန်ထောင်ဖောက်ပြေးသူတွေကလွတ်နေတဲ့အကျဉ်းသားတွေကိုပြန်ဖမ်းမိဖို့လှုံ့ဆော်နေတဲ့နောက်ဆုံးအကျဉ်းတွေကိုလည်းသိရပါမယ်။နောက်ပိုင်းမှာကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အင်္ဂလိပ်စာသင်ခန်းစာစတဲ့အနေခင်းပုံမှန်အစီအစဉ်တွေနဲ့အတူသတင်းပတ်ဆိုင်ကဏ္ဍတွေဖြစ်ဦးကျော်စံသားရဲ့မြန်မာရေးသူသတ်ချက်နဲ့သူယုံကြည်ရာအစီအစဉ်တို့ကိုထုတ်လွှင့်မှုရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့တော်ခင်မြို့သက်တို့ကပြောပြပါမယ်ခင်ဗျာ
။တရားရုံးချုပ်တရားသူကြီးအဖြစ်ရွေးချယ်ခံထားရသူ Brett Kavanaugh ကဆက်ကြောတဲ့မင်္ဂလာတရားကိုဟိုလွန်ခဲ့တဲ့36နှစ်နှစ်စလုံးအထက်တန်းကျောင်းမှာရှိနေတော့လိမ်ပိုင်းဆိုင်ရာစော်ကားခဲ့တယ်အဲ့ဒါကြောင့်အဲ့ဒီအမျိုးသမီးဟာအခုထိကြောက်စိတ်ဝင်နေရတယ်ဆိုတာကိုစဉ်းစားလို့တောင်းမရနိုင်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်ကာဗနော့ကိုတရားရုံးချုပ်ရသက်ပံတရားသူကြီးအဖြစ်ခံထားရေးကြားနာနေတဲ့အထက်လွှတ်တော်တရားစီရင်ရေးကော်မတီရှေ့မှောက်လာမယ့်တနင်္လာနေ့ကျရင်ဆူဆွဲသူခရစ်စတင်ကယ်လီဖိုးနီးယားစစ်ပညာပါမခခရစ်စတင်ဖော့ဒ်ကပြဆိုလိမ့်မယ်လို့သူမျှော်လင့်တယ်လို့လည်းသမ္မတထရမ့်ကဆိုပါတယ်အခုခါအသက်50နှစ်ရှိပြီဖြစ်တဲ့အဲ့ဒီအမျိုးသမီးကိုသူမြင်တွေ့ကျင်တယ်သူဘာပြောမလဲဆိုတာကြားကျင်တယ်ပေါ်မလာဘူးဆိုရင်တော့သူ့အတွက်ကံမကောင်းဘူးလို့လည်းမစ္စတာထရမ့်ကပြောပါတယ်ခရစ်စတင်ဖော်ဒီယားရှင်တွေကသူမှမထွက်ဆိုခင် FBI ကအရင်စစ်ဆေးပါလို့တောင်းဆိုကြပြီမဲ့သမ္မတထရမ့်နဲ့အထက်လွှတ်တော်ကျန်းမာရေးကော်မတီကိုကြီးစိုးထားတဲ့ Republican တွေကမလို့အဖူးလို့ပြောဆိုနေကြပါတယ်
ဒီသတင်းပတ်တဲ့တောင်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ထိပ်သီးဆွေးနွေးပွဲမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့အရေးပါတဲ့တန်ဋိဌာန်ချမှုတွေအတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကကြိုဆိုလိုက်ပါတယ်။ကိုရီးယားနဲ့နိုင်ငံခြားခေါင်းဆောင်တွေကြားရရှိတဲ့ပြည်ပစုံတဲ့သဘောတူညီချက်အရအမေရိကန်ပြည်ထောင်စုကသာတူညီတဲ့အတိုင်းအတာတွေနဲ့လှုပ်ဆောင်ပေးမယ်ဆိုရင်မြောက်ကိုရီးယားရဲ့လက်နက်ဆိုင်ရာလုပ်ငန်းတွေအားလုံးကိုဖျက်သိမ်းပေးမှာဖြစ်ကြောင်းမြောက်ကိုရီးယားကကြေညာခဲ့တာပါ။နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယွန်ဟိုကိုရှိတဲ့ပတ်တဲ့နယူးယောက်မှာချင်းပါမယ်ကုလသမဂ္ဂအထွေထွေညီလာခံမတူနဲ့တွေ့ဆုံမှုဖိတ်ကြားခဲ့တယ်လို့ဗိုလ်တပုနေမှာပြောပါတယ်။ဒါ့အပြင်ဩစတြေးလျနိုင်ငံမှာမြောက်ကိုရီးယားဆိုင်အမေရိကန်အထူးတန်တမာနဲ့တက်နိုင်တဲ့အစောဆုံးတွေ့ဆုံဆွေးနွေးဖို့အတွက်မြောက်ကိုရီးယားကိုယ်စားလှယ်တွေကိုပါဖိတ်ကြားခဲ့တယ်လို့ပြောပါတယ်။ဒီလိုလှုပ်ဆောင်မှုကမြောက်ကိုရီးယားခေါင်းဆောင်ကင်ဂရီပြုခဲ့တဲ့အတိုင်း2021 January လတဲ့အဆုံးသတ်မဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အမြန်ဖျက်သိမ်းရေးလုပ်ငန်းစဉ်တစ်လျှောက်အမေရိကန်နဲ့မြောက်ကိုရီးယားဆက်ဆံရေးတွေပြောင်းလဲဖို့ညှိနှိုင်းဆွေးနွေးမှုရဲ့အစဖြစ်သတ်မှတ်မှာဖြစ်ကြောင်းလည်းပြောပါတယ်။ဒါဟာကိုရီးယားကျွမ်းဆွေဒေတာတာရှီတင်းငင်းအေဂျင့်အောင်မြောက်ကိုရီးယားကလှုပ်ဆောင်မှုဖြစ်ကြောင်းလည်းဝန်ကြီးပေါင်ပီယိုရဲ့ကြေညာချက်မှာဖော်ပြပါတယ်။မြောက်ကိုရီးယားသူ့ရဲ့ရုံကြောင်ဓာတ်ပေါင်းပုံကိုပိတ်ပစ်ဖို့နဲ့ဒုံးကျည်အင်ဂျင်စမ်းသက်စခန်းနဲ့ပစ်ဆင်ကိုနိုင်ငံတကာကျွမ်းကျင်သူတွေရှေ့မှောက်မှာပဲအပြီးတိုင်းပိတ်ပစ်မယ်လို့ကတိပေးကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့သုံးရက်ကြာထိပ်သီးဆွေးနွေးပွဲအပြီးမှာခေါင်းဆောင်တို့ကကြေညာခဲ့တာဖြစ်ပါတယ်
။ IS နဲ့ Al-Qaeda တို့လိုအကြမ်းဖက်အဖွဲ့တွေအပေါ်ထိုးစစ်ကြီးတွေဆင်နွှဲပြီးသူတို့စီကနိုင်ငံတွေကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပေမဲ့အဲ့ဒီအကြံဖက်အဖွဲ့တွေရဲ့ကွင်းဟာပုံမူကြီးထွားလာနေတယ်လို့အကြံဖက်မှုတံပြန်ရေးအမေရိကန်အရာရှိကပြောကြားလိုက်ပါတယ်။ IS Al-Qaeda နဲ့သူတို့ရဲ့အဆက်အနွယ်တွေဟာပြတ်သားကြံ့ခိုင်ပြီးအခြေအနေလိုက်ပြောင်းလဲလှုပ်ဆောင်နိုင်ကြတယ်တွေ့ရတယ်လို့အကြံဖက်မှုတံပြန်တိုက်ဖြတ်ရေးအမေရိကန်ပူးပေါင်းဆောင်ရွက်ရေးအရာရှိ Nathan Saleh ကဗိုလ်ထုနေမှာပြောကြားလိုက်တာဖြစ်ပါတယ်။ဒီအကြံဖက်သမားတွေဟာအီရတ်၊ဆီးရီးယား၊ဆိုမာလီယာနဲ့တခြားနေရာတွေအနှံ့မှာအစီအမြင့်လာတဲ့တံမြန်တိုက်ခတ်မှုတွေကိုခုခံနိုင်အောင်လိုက်လျောညှိထွေလုပ်ထားကြတယ်လို့လည်းဆိုပါတယ်။အမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်တဲ့2019အကြမ်းဖက်မှုဆိုင်ရာအစည်းအဝေးကဆိုတဲ့မှာ IS နဲ့ Al-Qaeda တို့ဟာ သမယောကြစီရဲ့နှိမ့်နှင်းမှုတွေကိုရှောင်ကွင်းပြီးအလံဝေးထောက်ခံသူတွေသူတို့နည်းသူတို့ဟန်နဲ့တိုက်ခိုက်ကြဖို့အင်တာနက်ကတဆင်ဆုံဆော်နေရတယ်။အင်အားပုံမူယောနေသွားလာတယ်လို့ဆိုထားတာဖြစ်ပါတယ်။2019ခုနှစ်အတွင်းအကြမ်းဖက်တိုက်ဖျက်မှုနဲ့အကြမ်းဖက်မှုကြောင့်သေဆုံးရသူအရေအတွက်ရောပါသွားခဲ့ပေမဲ့အီရန်နိုင်ငံဟာကမ္ဘာတစ်လွှာအကြမ်းဖက်မှုတွေကိုအပြစ်နေစေဖြစ်တယ်လို့လည်းဆာလီကဆိုပါတယ်။
American သမ္မတဒေါ်နယ်ထရမ့်ကမြောက်ကရိုလိုင်းနားပြည်နယ်ကိုဗိုလ်တပူးနေမှာသွားရောက်ပြီး Florence Hurricane မုန်တိုင်းကြောင့်အပြည့်စီးရည်နဲ့ကယ်ဆယ်လုပ်ငန်းအခက်အခဲတွေကိုလေ့လာပါတယ် Florence Hurricane မုန်တိုင်းဒဏ်ခံရသူတွေရဲ့ဆုံးရှုံးမှုတွေကိုဘယ်တော့မှမေ့မထားပဲအတူရက်တည်သွားမှာဖြစ်ကြောင်း American နိုင်ငံသားမိသားစုအားလုံးကလည်းကူညီဖို့အသင့်ရှိတာမျိုးပြန်ပြီးနှလန်းထူလာကြမှာဖြစ်ကြောင်းသမ္မတထရမ့်ကမြောက်ကရိုလိုင်းနားပြည်နယ် Cherry Point ကဒေသစခန်းကိုရောက်ရောက်ချင်းပဲပြောကြားခဲ့တာပါသမရဟာမုံတိုင်းတန်အစိုးဆုံးခံခဲ့ရတဲ့နယူးဘတ်မြို့လေးကိုသွားပြီးဒေတာဂန်တွေကိုစားစရာတွေပေးခဲ့တယ်လို့အခြေအနေတွေကိုရင်းနှီးနှီးမေးမြန်းပြီးအားပေးစကားပြောကြားခဲ့ပါတယ်။ဖလော်ရင်စ်မုံတိုင်းကြောင့်လူအနည်းဆုံး35ဦးသေဆုံးပါတယ်။မြက်ကရိုလိုင်းနားပြည်နယ်ရင်းမှာရှိတဲ့မြို့တွေမှာရှင့်တွေနဲ့ဖုံးလွှမ်းနေတယ်လို့ရေဆိုးတွေနဲ့ပြည့်နေပြီးရေကြီးရေရှမ်းမှုတွေရှိနေပါတယ်။ဒီသတင်းပတ်တွင်ရေပိုကြီးလာနိုင်တယ်လို့လည်းပြည်နယ်တလုံးမှာအာဏာပိုင်တွေကဒေတာဂန်တွေကိုတတိပေးထားပါတယ်။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
ပါရှင်မြူရာဗီယိုဒရင်းကိုဆက်လက်ပြောပြနေပါတယ်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဗြိတိန်နိုင်ငံသားဝန်ကြီးဂျယ်မီဟန်တာရိုဟင်ဂျာပြည်ပခန့်ကိုလေ့လာဖို့ရခိုင်ပြည်နယ်ကိုဒီကနေ့သွားရောက်ပါလိမ့်မယ်။စစ်ဘက်အရဘက်ခေါင်းဆောင်တို့ချုံနယ်လည်းတွေ့ဆုံမှာဖြစ်ပါတယ်။ဘလူးနေကမြန်မာနိုင်ငံကိုရောက်ရှိလာတဲ့မစ္စတာဟန်ကဒီနေ့ကြာခီးစဉ်တွင်ရိုဟင်ဂျာပြည်ပခန့်ကိုကိုရင်ကိုကြလေ့လာမယ်လို့သူရဲ့ Twitter စာမျက်နှာမှာဖော်ပြထားတာပါ။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးသက်ပြတ်မှုအတွက်မြန်မာစစ်တပ်ဗိုလ်ချုပ်ကြီးတွေကိုတရားစွဲဆိုရေးတိုက်တွန်းထားတဲ့ကုလသမဂ္ဂစုံစမ်းရေးမှုတွေရဲ့အစီရင်ခံစာထွက်လာပြီးတဲ့နောက်တနေ့မှာပဲဗြိတိန်နိုင်ငံသားရဲ့ဝန်ကြီးရဲ့မြန်မာနိုင်ငံခရီးစဉ်ဖြစ်လာတာပါမြန်မာအစိုးရဘက်ကတော့ကုလသမဂ္ဂအစီရင်ခံစာကိုကန့်ကွက်ထားသလိုရိုဟင်ဂျာဆွဲအသွုံနှုတ်ကိုလည်းလက်သင့်မခံပါဘူးဗြိတိန်နိုင်ငံသားရဲ့ဝန်ကြီးဟာနိုင်ငံရေးအကျဉ်းသားများကိုဂုဏ်ပြုတဲ့ပြတိုက်ကိုသွားရောက်ခဲ့ပြီးနိုင်ငံရေးအကျဉ်းသားတွေအရေးနဲ့ထောင်ချခံ Writers တင်းတောက်နှူးရဲ့အရေးကိုအလေးထားဆွေးနွေးခဲ့ပါတယ်။ရခိုင်ပြည်နယ်သွားရောက်ပြီးတဲ့နောက် Mr. Hunter နေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရှိပါတယ
်။တရုတ်မြန်မာနယ်စပ်ဒေသဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းပန်ဆိုင်ကျူကိုမြို့နယ်6မိုင်ကျော်မှာရှိတဲ့ဖိုင်ကောင်းချေးရွာအုပ်စုထဲမှာဗုဒ္ဓဘုရားနေကနယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားပါတယ်။တရုတ်နိုင်ငံလုံခြုံရေးတပ်ဖွဲ့တွေကမြန်မာပိုင်းနယ်နိမိတ်ထဲပေတရာလောက်ဝင်ပြီးတိုင်းတစ်ခုလာခတ်တာဖြစ်ကြောင်းဒေသခံတွေကပြောပါတယ်။ဒီလိုခတ်ဖို့လုပ်တဲ့နယ်မြေတွင်ဒေသခံတွေဘိုးစင်ပုံဆက်လုပ်ကင်နဲ့မြေတွေပါနေတယ်လို့ပြောပါတယ်။မူဆက်ခင်အုပ်ချုပ်ရေးမှုကတော့အခင်းဖြစ်တဲ့နေရာကိုဘသူပိုင်နေဆိုတာစစ်စစ်နေပြီးလုံလုံဆယ်မှာတော့တိုင်းခတ်တဲ့လုပ်ငန်းကိုရပ်ဆိုင်ခိုင်းထားတယ်လို့ပြောပါတယ်။မြောင်းဖောက်ဖို့အတွက်တရုတ်နိုင်ငံဘက်ကနေမြေကော်ဆက်နဲ့မြေတူးကြတာဖြစ်ပြီးဒီမြေကဘယ်နိုင်ငံပိုင်နေထဲကျန်နေမှတေချာမသိသေးတဲ့အတွက်လုံလုံဆယ်မှာတော့မြောင်းဆက်မတူဖို့တားမြစ်ထားတာလို့ပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာပဲ2014ခုနှစ်တုန်းကတရုတ်မြန်မာနယ်စပ်နမ်ခမ်းမြို့နယ်အတွင်းနယ်မြေပိုင်ဆိုင်မှုဆိုင်အငင်းပွားမှုဖြစ်ပွားခဲ့တာဖြစ်ပြီးတရုတ်နိုင်ငံဘက်ကယူနီဖောင်းကိုတည်းရောက်လာပြီးလယ်မြေဧက900လောက်ကိုတိုင်တွေစိုက်ထုတ်ပြီးသူတို့ပိုင်ကြောင်တတ်မှတ်ခဲ့တာပါ။ဒါကိုနမ်ခမ်းဒေသခံတွေကဆန္ဒပြကန့်ကွက်ခဲ့တာဖြစ်ပြီးနောက်ပိုင်းမှာတော့အစိုးရချင်းနှိမ့်တိုင်းဖြေရှင်းခဲ့ရပါတယ
်။တရုတ်လောမြန်မာနဲ့ထိုင်းနိုင်ငံတို့ရဲ့တရားဥပဒေစုမွေးအဖွဲ့တွေဟာမဲခေါင်မြစ်ကျောင်းမှာပြီးခဲ့တဲ့အင်္ဂါနေ့ကစပြီးပူးတွဲကင်းလှည့်ခဲ့ကြပါတယ်။ဒါဟာမဲခေါင်မြစ်မှာဒီလေးနိုင်ငံတို့ရဲ့84ချိန်မြောက်ပူးတွဲကင်းလှည့်တာဖြစ်ပါတယ်။တရုတ်ပြည်ပေါ်သုံးစီးပါဝင်တဲ့ဒီကင်းလှည့်အဖွဲ့ဟာဒေသတွင်းရာဇဝတ်မှုဆော့ချရေးကိုရွေးထားတာဖြစ်ပါတယ်။မဲခေါင်မြစ်ကျောင်းတခြားမူရစေးရောင်းဝယ်မှုကိုပြစ်မှတ်ထားပြီးဆွေတရီကန်ဒေသအပါဝင်အရေးကြီးတဲ့ပတ်ဝန်းကျင်ကသင်္ဘောတွေကိုကြုံရင်ကြုံလို့ရှာဖွေစစ်ဆေးသွားမှာဖြစ်ပါတယ်။မောင်ကိုတိုင်ဖုန်လီမွန်နိုင်ကြောင့်မြေကျောင်းတစ်ချောင်းမှာမုတ်သီဆန်စွာရောသွန်းနေတဲ့အတွက်ရေကျောင်းလုံလုံရေးအရေးပေါ်လိုအပ်ချက်တွေလည်းပြင်ဆင်ထားရပါတယ်2011ခုနှစ်အောက်တိုဘာလကတရုတ်သင်္ဘောသား73ဦးအသက်ခံရတဲ့သင်္ဘောပြန်ပေးမှုဖြစ်ခဲ့ပြီးတဲ့နောက်ဒီလိုပူးတွဲကင်းလှည့်မှုစတင်ခဲ့တာဖြစ်ပါတယ်
မွတ်စလင်အမျိုးသားတွေအနေနဲ့အိမ်တော်ဘက်ကိုရုတ်တရက်ကွာရှင်းနိုင်တဲ့ဒလိကိုဟန့်တားမယ်ဗ ဗဟိုတရားရုံးရဲ့စင်ထုံးချက်ကိုအိန္ဒိယနိုင်ငံမှာနရင်ဒရာမိုဒီအစိုးရကဗိုလ်တော်ဖူးနေမှာအတည်ပြုလိုက်ပါတယ်။အရဘာသာစကားနဲ့တက်လက်လို့၃ချိန်ပြောရုံနဲ့အမျိုးသားတွေကကွာရှင်းနိုင်တယ်ဆိုပြီးခွင့်ပြုထားတဲ့ delay ကိုဟန့်တားခဲ့တာဖြစ်ပါတယ်။အဲ့ဒီ delay ဟာမွတ်စလင်အမျိုးသမီးတွေရဲ့ဖွဲ့စည်းပုံဆိုင်ရာရပိုင်ခွင့်ကိုချုပ်ပေါက်တာဖြစ်တယ်လို့အိန္ဒိယရုံးတော်ကဆုံးဖြတ်ခဲ့ပေမဲ့ပါလီမန်ကတနှစ်ကြာမှာအတည်မပြုနိုင်ဖြစ်ခဲ့ပြီးတဲ့နောက်မိုဒီအစိုးရကအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာရှိတဲ့တန်ပေါင်း130ဆောဆွန်နီမွတ်စလင်တွေဟာမိသားစုပြဿနာနဲ့အငင်းပွားမှုတွေကိုဒီမွတ်စလင်ဥပဒေအရဖြည့်ရှင်းနေကြတာပါဒီမွတ်စလင်ဥပဒေအရတက်လိုက်၃ချိန်ပြောခြင်းကိုလူကိုယ်တိုင်ပြောစရာမလိုပဲတယ်လီဖုန်းနဲ့ဖြစ်စေ text message ပို့ပြီးဖြစ်စေလူမှုကွန်ရက်မီဒီယာတမျိုးမျိုးကိုတုံးပြီးပြောဆိုနိုင်တာပါအစိုးရကဒီအမိန့်ကိုပါလီမန်ကနေအတည်ပြုပေးဖို့ကနောက်ထပ်အချိန်6လထပ်ပေးထားပေမဲ့ဒီကာလအတွင်းချိုးဖောက်မှုရှိခဲ့ရင်တော့အခုချမှတ်တဲ့အစိုးရအမိန့်ရထောင်ဒဏ်3နှစ်ချမှတ်ပြီးအရေးယူပိုင်ခွင့်ရှိနေပါတယ်ဒီ delay ကိုအိန္ဒိယပါကစ္စတန်ဘင်္ဂလားဒေ့ရှ်အပါအဝင်နိုင်ငံပေါင်း22နိုင်ငံလောက်မှာတားမြစ်ထားပြီးဖြစ်တယ်လို့လည်းအိန္ဒိယတရားရေးဝန်ကြီးရာဗီရှန်ကာပရာဆတ်ကပြောကြားခဲ့ပါတယ်
The Voice of America. Now, so you're going to get a new one. 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 You're going to လူမျိုးတွန်းတပ်ဖြတ်မှုဟန်တာရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အဒမတ်ဒီယန်ကပြောလိုက်ပါတယ်။လူမျိုးတွန်းတပ်ဖြတ်မှုဟန်တာရေးဆိုင်ရာသဘောတူစာချုပ်အနှစ်90ပြည့်အထိမ်းမှတ်အခိုင်အမာမတိုင်ခင်နယူးယောက်ကုလသမဂ္ဂဌာနချုပ်မှလုပ်တဲ့မနေ့ကအထူးသတင်းစာရှင်းလင်းပွဲတွင်သူကအဲ့လိုပြောသွားတာပါ။မန်ရန်ကျင်းနိုင်ကပြောပြပါမယ်ခင်ဗျာ
။1948ခုနှစ်ကပြဋ္ဌာန်းခဲ့တဲ့လူမျိုးတွန်းတပ်ဖြတ်မှုဟန်တာရေးဆိုင်ရာစာချုပ်မှာမြန်မာအပါအဝင်သဘောတူလက်မှတ်ရေးထိုးထားတဲ့နိုင်ငံပေါင်း149နိုင်ငံရှိနေပြီးလက်မှတ်မထိုးရသေးတဲ့နိုင်ငံပေါင်း55နိုင်ငံရှိနေတာပါ။ဒါကြောင့်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးလက်မှတ်ရေးထိုးထားတဲ့စာချုပ်ကြီးတစ်ခုဖြစ်လာဖို့စက်တင်ဘာလ19ရက်နေ့ဗုဒ္ဓဘုနေ့ကပြုလုပ်တဲ့အထူးသတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအထူးကိုယ်စားလှယ်အက်ဒမာဒီယန်ကမေတ္တာရပ်ခံခဲ့ပါတယ်။ဒါပြင်လက်မှတ်ရေးထိုးထားတဲ့နိုင်ငံတွေတဲ့စာချုပ်မှာပြဋ္ဌာန်းထားတဲ့အတိုင်းလိုက်နာခြင်းမရှိတဲ့အခြေအနေတွေကိုလည်းသူကထောက်ပြခဲ့ပါတယ်။အထူးသဖြင့်ကုလသမဂ္ဂအဖွဲ့ဝင်လည်းဖြစ်စာချုပ်မှာလက်မှတ်ရေးထိုးထားတဲ့မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရိုဟင်ဂျာတွေအစုလိုက်ပြုံလိုက်ထွက်ပြေးခဲ့ရတဲ့ရက်ဆက်ကြမ်းကြုတ်တဲ့မြန်မာစစ်တပ်ရဲ့ဖိနှိပ်မှုတွေကိုစုံစမ်းခဲ့တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစိုးရခန်းစားကိုအက်ဒမာဒီယန်ကအခုလိုနမူနာပေးပြောဆိုသွားပါတယ်။
Today, we have just received the report of the independent expert group appointed by the Human Rights Council on Myanmar.
လူ့ခွင့်ရေးကောင်စီကခန့်တဲ့တီးခြားလွတ်လပ်တဲ့အချက်လက်ရှာဖွေရေးအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအစိုးရခန်းစားကိုဒီကနေ့ကျွန်တော်တို့လက်ခံရရှိပါတယ်။သူတို့ခြုံငုံသုံးသပ်ချက်ဘယ်လိုချခဲ့တယ်လဲဆိုတာလည်းသိပြီးသားဖြစ်မှာပါ။အဲ့ဒီမှာဖြစ်ဖြစ်ခဲ့တာဟာလူမျိုးတွန်းတပ်ဖြတ်မှုလို့သူတို့ကပြောထားပါတယ်။ဒါကိုတနေ့ကျ ICC ဒါမှမဟုတ်တခြားနိုင်ငံတကာတရားရုံးကစစ်ဆေးပြီးမြန်မာနိုင်ငံမှာကျူးလွန်ခဲ့တဲ့ဒီပြစ်မှုတွေအတွက်ဥပဒေအရသတ်မှတ်ခေါ်ဆိုပေးနိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်
။ ICC ရှေ့နေချုပ်ဖီတိုဘန်ဆိုတာကတော့ရိုဟင်ဂျာတွေအတင်းကျပ်မောက်ထုတ်ခဲ့တဲ့ဆိုတဲ့မြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေကိုစတင်ပနာမလေးလာသုံးသပ်တော့မှဖြစ်တယ်လို့အင်္ဂါနေ့ကပြောကြားခဲ့ပါတယ်။2019ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကနေဆက်လုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မြန်မာစစ်တပ်ရဲ့တံပြန်နယ်မြေရှင်းလင်းမှုစစ်ဆင်ရေးအတွင်းရိုဟင်ဂျာရွာတွေကိုမီးရှို့တာအရက်သားတွေကိုစုလိုက်ပြုံလိုက်တပ်ဖြတ်တာအတင်းအဓမ္မပြုကျင်တာနေရက်ကနေအတင်းကျပ်မောက်ထုတ်တာစတဲ့ကြီးမားပြင်းထန်လာတဲ့ဖိနှိပ်မှုတွေရှိခဲ့ကြောင်းဆွဆွဲချက်တွေရှိခဲ့ပြီးရိုဟင်ဂျာ9သိန်းကျော်တစ်ဖက်အိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရပါတယ်ဒီအခြေအနေဟာဒေသရင်းပါဝင်နိုင်ငံတကာရဲ့လုံခြုံရေးနဲ့ငြိမ်းချမ်းရေးကိုထိခိုက်စေခဲ့တဲ့ထင်ရှားတဲ့ဥပမာအဖြစ်ကုလသမဂ္ဂအထူးကိုယ်စားလှယ်ကသတင်းတောက်တွေကိုအခုလိုပြောပါဗျာ
And when I say threat to international peace and security you certainly would agree with me that what we have been witnessing recently in Myanmar may constitute certainly a threat to international peace and security we have seen such
နိုင်ငံငါညီညာရင်းနဲ့လူညီရေးကိုချင်းချောက်ရရောက်စီတယ်လို့ပြောတာမှာမကြသေးမီကမြန်မာနိုင်ငံမှာကျွန်တော်တို့တွေ့ခဲ့ရတာဟာနိုင်ငံငါညီညာရင်းနဲ့လူညီရေးကိုအန်ဒရယ်ဖြစ်စီတယ်လို့ပြောနိုင်ပါတယ်မြန်မာနိုင်ငံကလူတွေအစုလိုက်အပြုံလိုက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလွန်ခဲ့ကြတာပါအခုလဲဆက်လက်ထွက်ပြေးနေကြသေးပါ အခုအချိန်မှာအရင်ကတည်းကအကြံဖတ်မှုအဆင့်ကလျော့သွားတယ်လို့တော့ဆိုနိုင်ပါတယ်ကျွန်တော်တို့အနေနဲ့ဒီလိုမျိုးဖြစ်ရတွေကိုဟန်တားဖို့ပေးထားတဲ့ဂရီတွေကိုမတည်နိုင်ခဲ့ဘူးလို့ဆိုရမှာပါ။နောင်ဘယ်တော့မှမဖြစ်စေရဘူးလို့ဆိုခဲ့ပေမဲ့ထက်ခါထက်ခါဖြစ်နေတာတွေ့ရပါတယ
်။ဒါအပြင်လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ခဲ့တဲ့နိုင်ငံတွေရဲ့အရေးနဲ့ပတ်သက်လို့တာဝန်ရှိတဲ့စစ်ကောင်ဆောင်တွေပြစ်မှုကျူးလွန်သူတွေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာစစ်ဆေးဖို့ဆုံးဖြတ်ချက်ပေးရတဲ့လုံခြုံရေးကောင်စီရဲ့အခမ်းကဏ္ဍကိုလည်းလူမျိုးတုံးတပ်ဖြတ်မှုဟန်တားရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကဝေဖန်ခဲ့ပါတယ်။လုံခြုံရေးကောင်စီဟာဗီဒီယိုအာဏာရှိနေတဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံကြီးတွေရဲ့နိုင်ငံရေးအရာအတုံးချခံနေရတဲ့အဖွဲ့အစည်းဖြစ်နေတယ်လို့လည်းသူကပြောပါတယ်။မြမအရေးဆိုရင်လည်းလုံခြုံရေးကောင်စီအနေနဲ့အခုချိန်ထိထိထိရောက်ရောက်မလုပ်နိုင်သေးဘူးလို့အက်ဒမာဒီယန်ကဆိုပါတယ
်။ Like today for the case of Myanmar, why not to make sure that the Security Council, where I should say hopefully for the first time ever, issued a statement on Myanmar.The first time ever send a delegation of members of the council to visit Myanmar and
လူမျိုးကောင်စီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ပထမဆုံးအကြိမ်ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။လူမျိုးကောင်စီအဖွဲ့ဝင်နိုင်ငံတွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ကိုမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဆက်လွတ်ခဲ့ပါတယ်။အဲဒီကပြန်လာပြီးကိုယ်စားလှယ်အများစုကတိတ်ကိုအံ့အားသင့်တွန်းလွှတ်ခဲ့ကြပါတယ်။ဒါပေမဲ့အခုထိဘယ်လိုမှအရေးယူဆောင်ရွက်ခြင်းမရှိသေးပါဘူး။မြန်မာနိုင်ငံမှာပြစ်မှုကျူးလွန်သူတွေကိုအပြစ်ပေးအရေးယူခြင်းမရှိသေးပါဘူး။
အနည်း90ပြည့်လူမျိုးတုံးတပ်ဖြတ်မှုဟန်တားကာကွယ်ရေးဆိုင်ရာသဘောတူစာချုပ်အထိမ်းမဲ့အခမ်းအနားကိုတော့စက်တင်ဘာလ25ရက်နေ့ကနေ28ရက်နေ့အထိနယူးယောက်ကုလသမဂ္ဂဌာနချုပ်မှမနေ့ကဖွင့်ပွဲအခမ်းအနားကျင်းပခဲ့တဲ့83ကြိမ်မြောက်အထွေထွေညီလာခံမှာပြုလုပ်မှာဖြစ်ပါရယ်ရှင်
။မယင်ဂျင်နယ်မှာလူ့ခွင့်ရေးချိုးဖောက်ထားတဲ့မြန်မာစစ်ဗိုလ်ချုပ်တွေအနေနဲ့နိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကပနမစုံစမ်းစစ်ဆေးမှုတွေလုပ်မဲ့ကိစ္စနဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာကြောင့်ပြည်ထောင်ကနေဆက်ပြီးကင်းလွတ်ခွင့်ရကြတော့မှာမဟုတ်ပဲတရားရင်ဆိုင်ရမယ့်အခြေအနေတွေဖြစ်လာမယ်လို့မြန်မာအရေးကျွမ်းကျင်သူတွေကသုံးသပ်ပါတယ်။ VOA သတင်းတော် Victor BD ရဲ့သတင်းလွှာကိုနန်းလောင်ကပြောပြပါမယ်ခင်ဗျာ
။မြန်မာနိုင်ငံရခိုင်မြောက်ပိုင်းကအစိုးရရဲ့လုံခြုံရေးကင်းစခန်းတွေကိုပြည်ခရက်နေဩဂုတ်လက ARSA ရိုဟင်ဂျာလက်နက်ကင်တွေဝင်တိုက်ခဲ့တဲ့အတွက်မြန်မာအစိုးရတပ်ဖက်ကနယ်မြေရှင်းလင်းရေးလှုပ်ဆောင်ရမှာအကြမ်းဖက်မှုတွေကြောင့်အဲ့ဒီအရက်ကရိုဟင်ဂျာတိုင်းနဲ့ချီနေရဆွန်ပြီးအင်ဒီဂျင်းဘင်္ဂလားဒေ့ရှ်နိုင်ငံဖက်တွားရောက်ခိုးလုံပါတယ်။လူခွန်ရဲကျူးလွန်မှုတွေရှိခဲ့တဲ့ဆိုရဲမြန်မာစစ်တပ်ရဲ့အဲ့ဒီလိုရတွေကိုနိုင်ငံတကာပြစ်မှုဆိုင်ရာခုံရုံး ICC ကပနမစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်တော့မှာပါ ICC ရှေ့နယ်ချုပ်ဖာတူဘင်ဆူဒါကရှေ့ဆက်ဆောင်ရွက်မဲ့အစီအစဉ်တွေကိုအများပြည်သူသိအောင်ဗီဒီယိုကနေတင်ဆက်အခုလိုပြောပါတယ
် The judges of the pre-trial chamber 1 have confirmed that this court
may ICC ခုံရုံးတင်ပြီးနောက်တစ်ဆင့်ကိုဆက်ပြီးတော့လှုပ်ဖို့ဆုံးဖြတ်လိုက်ပါပြီအဲဒါကတော့လက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့အပြည့်အဝလေးလာတုံးတက်မှုတွေပြုလုပ်သွားပါမယ်မြန်မာနိုင်ငံအနေနဲ့ Rome Statue စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့လည်း Bangladesh ကအဖွဲ့ဝင်နိုင်ငံမှာ Bangladesh မြန်မာတစိတ်တပိုင်းဖြစ်တဲ့ကိစ္စကြောင့် ICC တရားရုံးကတရားစီရင်ပိုင်ခွင့်ရှိနိုင်ပါတယ
်။စုံစမ်းစစ်ဆေးမှုတွေလုပ်တဲ့နေရာမှာ Rohingya ရဲ့အခြေခံလူခွင့်ရေးတွေဆုံးရှုံးခဲ့တဲ့အတင်းအဓမ္မနေရာပြောင်းရွှေ့စေခဲ့တာတွေတပ်ဖြတ်မှုတွေ၊လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေ၊အဓမ္မပြန်ပေးဆွဲမှုတွေဒါမှမဟုတ်ဖျက်ဆီးမှုတွေနဲ့လူရဲ့ခိုးယူမှုတွေလည်းပါဝင်ပါတယ်။ဒါအပြင် Rome Statue စာချုပ်အပိုင်းခွန်အောင်မှာအကျုံးဝင်တဲ့ပြစ်မှုတွေနဲ့တခြားလူမဆန်တဲ့လုပ်ရက်တွေကျူးလွန်မှုရှိမှရှိကိုလည်း ICC ရုံးကလေ့လာသုံးသပ်သွားမှာဖြစ်တယ်လို့ Ben Suda ကပြောပါတယ်။မြန်မာနိုင်ငံရခိုင်မြောက်ပိုင်းကချင်နယ်ရှမ်းပြည်နယ်အတွင်းကလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အသေးစိတ်အချက်အလက်တွေနဲ့အကြံပြုချက်တွေပါတဲ့ဆက်မျက်နှာ400ကျော်ရှိတဲ့အစီရင်ခံစာကိုမြန်မာနိုင်ငံဆိုင်ရာအချက်အလက်စုဆောင်ရေးအဖွဲ့ Fact Finding Mission ကကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံကိုတင်တွင်းလိုက်တဲ့အချိန်မှာပဲ ICC ကအခုလိုလှုပ်ဆောင်မယ့်အကြောင်းပြောဆိုလိုက်တာပါ။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကဖွဲ့စည်းပေးခဲ့တဲ့ဒီအဖွဲ့ကိုမြန်မာအစိုးရဘက်ကအသိမှတ်မပြုသလိုပြည်ဝင်ခွင့်လည်းမပေးပါဘူး။မြန်မာစစ်တပ်ဟာရိုဟင်ဂျာတွေအပေါ်အုပ်စုလိုက်မရင်ကျင်တာအပါဝင်လူမျိုးရုံးစီလောက်တဲ့အနေအထားနဲ့အစုလိုက်ပြုံးလိုက်တပ်ဖြတ်တာတွေလုပ်ခဲ့တယ်လို့လည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။ဒီလိုရက်တွေကိုကြည့်ရင်မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးရပ်တန့်နေပြီလို့အချက်အလက်ရှာဖွေရေးဥက္ကဋ္ဌမာဇူဂီဒါရုစမာကပြောပါတယ် ICC ဘက်ကစုံစမ်းစစ်ဆေးတော့မဲ့ကိစ္စနဲ့အချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစိုးရခန်းစာထုတ်ပြန်လိုက်တာဟာပြစ်ဒဏ်ကကင်းလွတ်ခွင့်ရနေတဲ့မြန်မာစစ်တပ်တာဝန်ရှိသူတွေကိုစင်ခေါ်လိုက်တဲ့တိတာထင်ရှားတဲ့တိုးတက်မှုဖြစ်တယ်လို့မြန်မာအရေးကျွမ်းကျင်သူဩစတြေးလျနိုင်ငံတက်စမေးနီးယားတက္ကသိုလ်ကပါမောက်ခဘက်ဒီစကစ်မောက VOA ကိုပြောပါတယ
် We're beginning to say the end of Myanmar's impunity
ICC ကလည်းပြည်နာမစုံစမ်းစစ်ဆေးတာတွေလုပ်တော့မှာဖြစ်တဲ့အတွက်မြန်မာစစ်တပ်ရဲ့ပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနေတဲ့အနေအထားတွေအဆုံးသတ်တော့မယ့်အခြေအနေတွေ့နေရပါပြီသူတို့အခုလိုပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနေတာကုဆိုရင်နှစ်ပေါင်း60ရှိသွားပါပြီ မြန်မာစစ်ဖက်အရာရှိတွေကမြန်မာနိုင်ငံအတွင်းမှာလှုပ်ချင်တိုင်းလှုပ်ခွင့်ရနေပြီးတော့ပြစ်ဒဏ်ပေးတာလည်းမခံရသလိုလူသားထုပေါ်ကျူးလွန်တဲ့ပြစ်မှုတွေလူမျိုးတုံးမှုမြောက်စေတဲ့တပ်ဖြတ်မှုတွေနဲ့ပတ်သက်တဲ့အထောက်အထားမှတ်တမ်းမှတ်ရာတွေလည်းမရှိပါဘူး။ခုတော့ဒီလုပ်ရက်တွေရက်တန်းကရက်ဖို့လိုပါတယ်အထူးသဖြင့်ရခိုင်မြောက်ပိုင်းကအကြမ်းဖက်မှုတွေမှာတာဝန်ရှိတဲ့မြန်မာစစ်ကောင်ဆောင်တွေတရားရင်ဆိုင်ရမယ်ဆိုပြီးကုလသမဂ္ဂနဲ့ ICC ကနေပြောလာနေပါပြီရှင်
မြန်မာအစိုးရဘက်ကတော့ရခိုင်ပြည်နယ်ရင်းကထွက်ပြေးကြတဲ့မွတ်စလင်တွေကိုရိုဟင်ဂျာလိုနိုင်ငံတကာတုံးနှုံးတာကိုလက်မခံသလိုပဲနိုင်ငံတကာကပြောနေတဲ့လူအခွင့်အရေးချုပ်ဖောက်မှုတွေဟာချက်ကားလွန်တယ်လို့တုံ့ပြန်လေးရှိပါတယ်အချက်လက်ရှာဖွေရေးအဖွဲ့ကတင်သွင်းလိုက်တဲ့အစီရင်ခံစာကိုတစ်ဖက်သက်ဖြစ်တယ်ဆိုပြီးကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်ဖက်ကပြောပေမဲ့အစီရင်ခံစာဟာအလွန်ရှင်းလင်းပြတ်သားပြီးအယက်သားတွေအပေါ်အစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တာကိုအခိုင်အမာဖော်ပြထားတဲ့အပြင်ဒေါအောင်ဆန်းစုကြည်ကိုလည်းစစ်ဘိုလ်ချုပ်တွေနဲ့တန်းတူထားပြီးဖော်ပြထားတယ်လို့ပမောက်ကစကစ်မောကပြောပါတယ်။ငြိမ်းချမ်းရေးနိုဘယ်ဆုရှင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာနေအကျဲချုပ်ကြနေတဲ့ကာလတွေမှာသတင်းလွတ်လပ်ခွင့်အတွက်ရက်တီခဲ့တာကြောင့်မြန်မာစစ်တပ်ရဲ့ဝါရဖြန့်ကြီးမှာခလုတ်ကတဲ့ဖြစ်ခဲ့ပေမဲ့လည်းအခုတော့မြန်မာစစ်ဘက်ကောင်းဆောင်တွေအမကျူးလိုနေတဲ့တိုင်အောင်သူတို့ဘက်ကလုံးဝရက်တီပင်းနေတယ်လို့လည်းပမောက်ခစကစ်မောကပြောပါရဲ့ရှင်
။နန်းလောင်ပြောပြတော့တာပါ။အခုထုတ်လွှင့်နေတဲ့အစီအစဉ်ကို VOA website burmese.vonews.com မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ကျွန်တော်တို့ VOA ကိုအကြောင်းမျိုးနဲ့ဆက်သွယ်ခြင်းနဲ့ဆိုရင်ဆက်သွယ်နိုင်တဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့1239283555လေးဖြစ်ပါတယ်ဖန်အန်ထောင်ဖောက်ပြီးထွက်ပြေးသူတွေကဖမ်းလို့မမိသေးသူတွေကိုဆက်ပြီးရှာဖွေနေကြတဲ့အကြောင်းမကြာခင်သိရပါမယ်အခုတော့မြန်မာနိုင်ငံမှာရောက်နေတဲ့ပြည်တည်နိုင်ငံသားရေးဝန်ကြီးခီးစင်နဲ့ပတ်သက်တဲ့အမြင်တွေကိုကြည့်အောင်ပါမြန်မာနိုင်ငံမှာရောက်နေတဲ့ဗြိတိသျှနိုင်ငံသားရေးဝန်ကြီး Jeremy Hunt ကမြန်မာနိုင်ငံကအခြေအနေတွေနဲ့ပတ်သက်လို့ပိုပြီးခိုင်မာတဲ့ပိုပြီးဝေဖန်ထောက်ပြတဲ့နိလန့်မျိုးနဲ့ပြောဆိုမယ်လို့ပြည်ထောင်ချေဆိုင်မြန်မာအရေးလှုပ်ရှားမှုအဖွဲ့တစ်ဖွဲ့ရဲ့တာဝန်ရှိသူတူကခန့်မှန်းပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံဆိုင်ရာဗြိတိသျှအစိုးရရဲ့မူဝါဒမှာသိတာထင်ရှားတဲ့အပြောင်းအလဲတွေတကယ်ပဲဖြစ်လာမလားဆိုတာကိုတော့ဆက်ပြီးစောင့်ကြည့်သွားရမယ်လို့ဆိုပါတယ်။ဗြိတိသျှအစိုးရကမြန်မာနိုင်ငံဆိုင်ရာမူဝါဒကိုပြန်ပြီးဆန်းစစ်သုံးသပ်နေချိန်မှာပဲပြည်ထောင်နိုင်ငံသားဝန်ကြီးမြန်မာနိုင်ငံကိုတွားရောက်တာပါ။ခီးစဉ်တွင်ရိုဟင်ဂျာတွေခံစားနေရတဲ့လူသားစာနာမှုဆိုင်ရာဘေးဒုက္ခတွေကိုကိုယ်တိုင်ကိုကြားလည်လာမှာဖြစ်ပြီးမြန်မာစစ်ဖက်နဲ့ရပ်ဖက်ခေါင်းဆောင်တို့ချို့နယ်လေတွေ့ဆုံဆွေးနွေးမယ်လို့ဝန်ကြီးဂျယ်ရီမီဟန်ကသူ့ရဲ့ Twitter စာမျက်နှာမှာတင်ထားတဲ့ဗီဒီယိုထဲမှာပြောထားပါတယ်။မြန်မာနိုင်ငံဆိုင်ရာမူဝါဒကိုပြောင်းလဲဖို့ဗီဒီရှာအစိုးရကိုယ်တိုင်အပြင်းအထန်ဖိအားပေးခံနေရချိန်မှာနိုင်ငံသားရေးဝန်ကြီးမြန်မာနိုင်ငံကိုတွားရောက်တာဖြစ်တဲ့အတွက်ဒီမူဝါဒပြောင်းလဲတဲ့ပတ်သက်လို့ပြောဆိုမှာဖြစ်တယ်လို့အခြေအနေတွေအပေါ်ပိုပြီးဝေဖန်ပြောဆိုပွဲရှိတယ်လို့ဒီတင်အခြေဆိုင်မြမအရေးလှူရှားမှုအဖွဲ့ဘာမာကမ်ပိန်း UK ရဲ့ညွှန်ကြားရေးမှူး Mark Farmana ကခန့်မှန်းပါတယ
် I think that Jeremy Hunt will be laying out where they want to see improvement and in a more firm
မြန်မာနိုင်ငံတွင်ဘယ်လိုကိစ္စတွေမှာတိုးတက်မှုမြင်တွေ့လို့ရဆိုတာကိုအရင်ဗြိတိန်နိုင်ငံသားရေးဝန်ကြီး Boris Johnson နဲ့တခြားဝန်ကြီးတွေမကြတိခင်ကာလတွေအတွင်းပြောဆိုထားပြတာတွေတက်ပူပီးခိုင်မာတဲ့ပူပီးထောက်ပြဝေဖန်တဲ့နီမျိုးနဲ့ Jeremy Hunt ကပြောဆိုမယ်လို့ကျွန်တော်ယူဆပါတယ်။သူရဲ့ပြောဆိုတဲ့လေတံပြောင်းလဲလာတာကိုကျွန်တော်တို့တွေ့ထားပါတယ်။ဒါပေမဲ့မူဝါဒရေးရာဘိုင်းမှာသိစာထင်ရှားတဲ့အပြောင်းလဲတွေကျွန်တော်တို့မတွေ့ရသေးတာကြောင့်ဆက်ပြီးစောင့်ကြည့်သွားမှာပါ။ဒေါအောင်ဆန်းစုကြည်ဟာပြည်ပဧည့်သည်ကိုဆွဲဆောင်စည်းဦးနိုင်စွမ်းရှိသူပါ။အပြင်းထန်ပြောမယ်ဆိုပြီးသွားတဲ့သူတွေအပြန်ကြတော့လေတံပြောတော့တာတွေရှိဖူးပါတယ်။ဆိုတော့ Jeremy Hunt ပြောဆိုမှာကိုဒေါအောင်ဆန်းစုကြည်ကပြောင်းလဲပြစ်နိုင်တဲ့အခြေအနေတော့ရှိနေသေးပါ
။ဝန်ကြီး Jeremy Hunt ဟာဒီကနေ့မှာစစ်တပ်ရဟတ်ရင်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုသွားဖို့ရှိပြီးအပြန်မှာတော့နေပြည်တော်မှာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်ပါတယ်။စက်တင်ဘာလ19ရက်ဗိုလ်ထူးနေ့ကတော့ခရီးရောက်မဆိုင်ပဲနိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPB ရဲ့ရန်ကုန်မြို့ကရုံးခန်းကိုသွားရောက်ပြီးနိုင်ငံရေးကျင်းသားတွေကိုဂုဏ်ပြုပြသထားတဲ့ပြတိုက်ကိုကြည့်ရှုပြီးတော့နိုင်ငံရေးအကျဉ်းသားတွေရေးဆွေးနွေးပါတယ်။Riders တရင်တော့နှစ်ယောက်ကိုထောင်ချလိုက်တဲ့ကိစ္စကိုလည်းမေးမြန်းတယ်လို့ ABB တွဲဘက်အတွင်းမှုကိုဘူကြီးက VOA ကိုပြောထားပါဗျ။အရင်ပြည်ထောင်နိုင်ငံသားဝန်ကြီးပဲဖြစ်ဖြစ်တခြားအငယ်တန်းဝန်ကြီးတွေပဲဖြစ်ဖြစ်အခုလိုတွားရောက်တွေ့ဆုံတာမျိုးမရှိခဲ့ဘူးပဲ။ဗြိတိသျှအစိုးရဟာနိုင်ငံရေးအကျဉ်းသားကိစ္စကိုပြောဆိုတာမျိုးမရှိသေးတာကြောင့်ဒါကူကထူကြတယ်လို့ Mark Farmana ကမြင်ပါတယ်
။ This is a big change.And I think Aung San Suu Kyi can no longer count on the backing and support.
ဒါပြောင်းလဲကြီးတစ်ခုပါ။ Aung San Suu Kyi နဲ့အရင်ကရထားသလိုမျိုး British အစိုးရရဲ့ထောက်ခံအပေးမှုရနိုင်ဦးမယ်ဆိုပြီးဆက်လက်ယုံကြည်ထားလို့မဖြစ်နိုင်တော့ပါဘူးလို့ကျွန်တော်ထင်ပါတယ်။မြန်မာနိုင်ငံမှာပြောင်းလဲဖြစ်ဖို့ကြိုးစားတဲ့အနေနဲ့ Aung San Suu Kyi ကိုသူတို့ထောက်ခံပံ့ပိုးခြင်းပါတယ်။ဒါပေမဲ့လည်းသူတို့အနေနဲ့အစလိုကြီးဆက်လက်ထောက်ခံနေဖို့တော့မဖြစ်နိုင်တော့ပါဘူး။ဒါကြောင့်မျှော်လင့်ရတာကတော့သူတို့အနေနဲ့ပူပြီးတော့ဝေဖန်ထောက်ပြပြီးတကယ်လို့ဆောင်ချက်တွေကိုတွေးရရင်တွေးရအဲ့လိုမှမဟုတ်ရင်တော့ဆက်ဆံရေးမှာအကျိုးဆက်တွေရှိလာမယ်ဆိုတာမျိုးပြောမယ်လို့ကျွန်တော်ယူဆပါတယ်
စစ်တပ်နဲ့ပတ်သက်ရင်ဒေါင်ဆန်းစုကြည်အနေနဲ့ခက်ခဲတဲ့အနေအထားမှာရှိတယ်။သူလုံနိုင်တာတွေမှာအကန့်အသတ်တွေရှိနေတယ်ဆိုပြီးပြည်ထောင်စုအစိုးရကပြောလာပေမဲ့အခုတော့သူတို့ကိုယ်တိုင်စိတ်မရှိနိုင်ဖြစ်လာပုံရတယ်လို့မတ်ခ်ဖာမနာကယူဆပါတယ်
။ Because with the case of the Reuters journalists, with the case of citizenship for the Rohingya, and there are areas where
ပါရမီဆိုတော့ Reuters သတင်းထုတ်တွေရဲ့အမှုကိစ္စ Rohingya တွေကိုနိုင်ငံသားအဖြစ်အသိမှတ်ပြုရေးကိစ္စစတာတွေနဲ့ပတ်သက်ရင်ဒေါင်ဆန်းစုကြည်အနေနဲ့လွတ်လပ်တဲ့လူပိုင်ခွင့်ရှိပေမဲ့အဲ့ဒီလူပိုင်ခွင့်ကိုသူကအဆုံးမပြုပါဘူး။ဒါကြောင့်အခြေအနေပေါ်စိတ်ရှည်စည်းခံမှုတစ်ဖြည်းဖြည်းလျော့လာပြီးဒါဟာ British အစိုးရရဲ့ချင့်ကပ်နည်းမှာအပြောင်းအလဲဖြစ်ဖွယ်ရှိပါတယ်။ ICC ကိုလွှတ်ပြောင်းစစ်ဆေးဖို့သူတို့ထောက်ခံမလားဆိုတာကျွန်တော်တို့မသိသေးပါဘူး။ဒါပေမဲ့ဖီအားပူပေးဖို့အချိန်တန်ပြီလို့စဉ်းစားသူတွေဗြိတိသျှအစိုးရထဲမှာစီလာနေပြီလို့ကျွန်တော်ယူဆပါတယ
်။အရင်ဗြိတိသျှနိုင်ငံခြားရေးဝန်ကြီးဘောရစ်ဂျွန်ဆန်နှုတ်ထွက်သွားပြီးတဲ့နောက်ပြီးခဲ့တဲ့ဇူလိုင်လမှာဂျော်ရမီဟန့်နိုင်ငံခြားရေးဝန်ကြီးဖြစ်လာပြီးအခုနှစ်ရက်ကြာခီးစဉ်ဟာသူ့ရဲ့မြန်မာနိုင်ငံပထမဆုံးခီးစဉ်ပါ။ခီးစဉ်ပထမနေ့မှာတော့ရခိုင်ပြည်နယ်မှာမြန်မာတပ်ဖွဲ့ဝင်တွေရဲ့လိင်ပိုင်းအာဓမပြုကျင့်ခံရသူရိုဟင်ဂျာမျိုးသမီးတွေနဲ့ဆက်လင်းပြီးအထောက်အထားရယူစုဆောင်းရေးပြည်တွင်ကနောက်ထပ်ပံ့ပိုးကူညီသွားမယ်ဆိုတာဝန်ကြီးဟန့်ကကြေညာတယ်လို့ပြည်တွင်နိုင်ငံခြားရေးဌာနရဲ့စက်တင်ဘာလ19ရက်နေ့စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြည်တွင်နိုင်ငံအပါအဝင်နိုင်ငံတကာကတုံ့နှုံးပြောဆိုတဲ့ရိုဟင်ဂျာဆိုတာကိုမြန်မာအစိုးရကတော့အတိအမှတ်မပြုပါဘူး။ဒီခီးစဉ်မစခင်ပြီးခဲ့တဲ့သတင်းပတ်ကတော့ပြည်တွင်နိုင်ငံ Bradford ရမနေထိုင်တဲ့ရိုဟင်ဂျာလူမှုဝန်ဝိုင်းကကိုယ်စားလှယ်တွေနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်မှာသူတို့ကြုံတွေ့ရင်ဆိုင်ခဲ့ရတာတွေကိုဝန်ကြီးဂျယ်ရမီဟန့်ကမေးမြန်းနားထောင်ခဲ့ပါသေးတယ်ခင်ဗျာ။ VOA ရဲ့ဒေါသရီနီမနက်ဖက်အစီအစဉ်တွေကိုဆက်လက်နားဆင်နေကြတာဖြစ်ပါတယ်။ VOA ကထုတ်လွှင့်တဲ့နေ့စဉ် TV သတင်းလောအပတ်စဉ် TV မဂ္ဂဇင်းတစ်နေ့၃ချိန်ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေ၊ရေဒီယို TV သတင်းနဲ့သတင်းဆောင်မတွေ၊သတင်းပတ်စဉ်၊ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေအားလုံးကို Facebook စာမျက်နှာVOA Burmese News မှာနေ့စဉ်တင်ပြနေလို့ website burmese.voanews.com မှာလည်းအချိန်မီွေးကြည့်နိုင်ဖတ်ရှုနိုင်နားဆင်နိုင်ပါတယ်။ကုဆက်ပြီးတော့ဖအန်ထောင်ပေါက်ပြီးတော့ထွက်ပြေးနေသူတွေဖမ်းမိဖို့စူးစမ်းနေတဲ့နောက်ဆုံးအခြေအနေကိုဆက်ပါမယ်။ဖအန်ချင်းထောင်ကနေထွက်ပြေးလို့မြောက်သွားတဲ့ကျင်းသားတွေကပြန်ဖမ်းမိထားသူအယောက်20တိရှိနေပြီဖြစ်ပြီးထိုင်းနိုင်ငံဘက်ကနေဆက်ဖြတ်ဝင်သွားနိုင်ခြင်းရှိတာကြောင့်ထိုင်းနိုင်ငံမှာအကြောင်းကြားထားသလိုနေဆက်ဝင်ထွက်ခဲ့ဒီမှာလည်းလွန်ကြိုပြီးတင်ကြပ်ထားပါတယ်။ဒီကြောင့် VOA ထိုင်းချီဆက်တင်တော့မအေးမာကတင်ပြပို့ထားပါတယ်။
ပြင်းပြင်းနဲ့ဖအန်ချင်းထောင်မှာထိမ့်သိမ်းခံနိုင်ရတဲ့အကျဉ်းသား40ကျော်တွေက20ကျော်ကိုပြန်ဖမ်းမိထားပြီးနောက်ထပ်လည်းနေရာအနှံ့မှာရှာဖွေနေဆဲဖြစ်သလိုထိုင်းဘက်ချမ်းဘက်မထွက်ပြေးနိုင်အောင်အကြောင်းကြားထားတယ်ဆိုပြီးပြင်းပြင်းနဲ့ကရဲမှူးကြီးအောင်မြတ်မိုးကပြောပြပါတယ
်20ကျော်ပြည်သားကြီးတော့ဘာကျင်းစားနေကြတာပေါ့နေရာနဲ့ဟာကျွန်တော်လည်းငါလည်းကျော်လာစီရပေါ့ကျွန်တော်ဘက်ကလည်းကိုယ်ကစားပြေးတယ်ပြည်သားကြီးဟောအဲ့ကျွန်တော်ကျမထားတာ
စက်တင်ဘာလ18ရက်နေ့ကစပြီးမြဝတီမဲဆောက်တောင်ရင်မြစ်တလျှောက်ကနေဆက်ဂိတ်တွေမှာထိုင်းနိုင်ငံဘက်ကလုံခြုံရေးတင်းကျပ်ပြီးရှာဖွေမှုတွေလုပ်နေတယ်လို့လည်းနေဆက်နေပြည်သူတို့ကပြောပြပါတယ
်။ဖန်ဆောင်ပေါက်ပြေးလာတဲ့လူတွေနဲ့ပတ်သက်ပြီးဒီဘက်ကိုကျွန်လာမှာဆိုတော့ဒီဘက်ကိုထိုင်းဘက်ကိုကူညီတောင်းတာဆိုတော့ထိုင်းမကိုက်ပိတ်တာ။ဒီတောင်ရင်ကထိုင်းမြန်မာနေဆက်ဂိတ်တွေအကုန်လုံးကဆက်ဆက်နေတဲ့ဖိတ်ဒီမှာလည်းအကုန်လုံးဒီထိုင်းဘက်မှာအကုန်လုံးပတ်ကြ။သူတို့အမတဘုံနေပို့ထားတာရှိတယ်တဘုံတဘုံနေပို့ပေးထားတယ်နောက်တစ်ခုအဲဒီသူတို့ဆိုရဆိုတာဆက်လက်တင်တယ်ဒီဘက်ကိုပို့ထားပေးတယ်ဟုတ
်ကဲ့
အခုလည်းတော့အဲဒီကောင်းပုံစံနဲ့သူထောင်ပုံစံအပြည့်တည်းဥစ္စာတွေရှိတော့ဟောတိုင်းနဲ့သူတို့
ဖက်ပြေးခဲ့တဲ့အကျဉ်းသားတွေထဲမှာတရင်သားလက်နက်ကိုင်အဖွဲ့အစည်းဝင်တွေတချို့နဲ့ပတ်သက်နေသူတွေလက်နက်မှုမူရစေဝါမှုအပါအဝင်ရာဇဝတ်မှုတွေနဲ့ထောင်ချခံနိုင်ရတဲ့အကျဉ်းသားတွေပါဝင်ပါတယ်ဒီထဲကအကျဉ်းသားတချို့ကတော့ကီယင်ပီနယ်လှိုင်းပွဲမြို့နယ်မြဝတီမြို့နယ်တွေမှာပြန်လည်ဖမ်းမိခဲ့တာကြောင့်ထိုင်းနယ်စပ်မှာတော့ထိုင်းဘက်ကလုံခြုံရေးတွေကိုတင်းကျပ်စွာချထားပါတယ်ရှင
်မအေးပါပါမကြခင်မှာအစီအစဉ်ဒုတိယပိုင်းကိုဆက်လက်ထုတ်လွှင့်မှာဖြစ်ပြီးမနေ့ကင်းပုံမှန်အစီအစဉ်တွေနဲ့အတူသတင်းပတ်ဆင်ခန်းနာရီနားဆင်ပါမှုဆက်လက်နားဆင်ကြပါခင်ဗျာVOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုအစီအစဉ်ဒုတိယပိုင်းကို kilohertz 9329 9433 6953တို့ပြင် kilohertz 1905ကနေပါတိုးချက်ထုတ်လွှင့်နေပါတယ်။ခုဆက်နားဆင်ကြရမှာကမြန်မာနိုင်ငံကြောင်းနိုင်ငံတကာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့အထက်ကကောင်းထုတ်တင်ဆက်မဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အစီအစဉ်နဲ့နာနယ်ခင်အင်္ဂလိပ်စာသင်ခန်းစာကိုလေ့လာရမှာပါ။စာနယ်ဇင်းပညာဟာပို့ကူဆွဲလူမျိုးဆွဲကင်နိုင်ပါသလား
? I think as human beings it's impossible for any of us to be completely objective. But that doesn't
မီဒီယာဘာသာရပ်တင်ကြားပူးခြားနေသူအမေရိကန်ပညာရှင်တဦးနဲ့ဦးကျော်စံသားတို့တုံ့သက်ဆွေးနွေးထားတာကိုစောင့်မျှော်နားဆင်ပါ။ဒါပြင်သူယုံကြည်ရာအစီအစဉ်ကိုလည်းထုတ်လွှင့်ပါမယ်။ခုတော့မူရင်းအပေါ်မပြတ်ဦးကျော်စံသားနဲ့ဒေါက်ခင်မျိုးသက်တို့ကောင်းထုတ်တင်ဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အစီအစဉ်ကိုနားဆင်ပါခင်ဗျာ
။တရုတ်မြန်မာစီးပွားရေးဇင်းညံဤမန်ကျဲအခက်ကြုံတိုင်းဆိုတဲ့ခေါင်းစဉ်နဲ့ဆူဒါရာမာချန္ဒရန်ရေးတဲ့ဆောင်းပါးကို jamestown.org မှာဖတ်ရပါရယ်။တရုတ်နဲ့မြန်မာတို့ဟာဒီနှစ်အကုန်ကြရင်အချက်15ချက်ပါဇင်းညံဒေသဆိုင်ရာ MOU ကိုလက်မှတ်ရေးထိုးဖို့ရှိပါတယ်တဲ့။ဒါပေမဲ့တရုတ်ရဲ့ကပလန်စီမံကိန်းရဲ့တသိဒေသဖြစ်တဲ့ဒီမဟာစီမံကိန်းဟာလက်တွေ့မှာအခက်ကြုံတိုင်းလဲလို့စရေးရတယ်။ကျွေးလည်ပင်နေလေမလားဆွဲဆွေးမှုကြောင့်ဒီစီမံကိန်းတချို့အစိပ်ပိုင်းကိုမြန်မာဘက်ကရှင်းချနိုင်တယ်လို့ဒေသခံတွေနဲ့သက်ဆိုင်တဲ့အချက်တွေကိုဂရုတစိုက်မကင်တွဲရင်ဒေသခံတွေရဲ့ဆန့်ကျင်မှုနဲ့လက်ရှိတိုင်းရင်းသားပဋိပက္ခတွေကိုပုံမိုဆွေးနွေးစေနိုင်တယ်လို့ဆိုပါတယ်။စီးပွားရေးဇင်းညာစီမံကိန်းဟာတရုတ်အတွက်တော့စီးပွားရေးနဲ့မဟာဗျူဟာအရအင်မတန်အရေးပါတဲ့စီမံကိန်းဖြစ်ပါတယ်တဲ့။ဒါပေမဲ့မြန်မာကလည်းဒီစီမံကိန်းဟာတိုင်းပြည်ခင်မီရေးနဲ့အခြေခံအဆောက်အုံတည်ဆောက်ရေးတဲ့အခွင့်အလမ်းဖြစ်တယ်လို့မြင်ထားပါတယ်။ဒီလိုအကောင်မြင်နိုင်တဲ့အခြေအနေတွေရှိရသားနဲ့တရုတ်ရဲ့ရခိုင်ရင်းနှီးမြှုပ်နှံမှုတွေအစဉ်လံမကောင်းကြတဲ့အတွက်မြန်မာအများစုကတော့အခုစီမံကိန်းကြီးနဲ့ပတ်သက်ပြီးတော့လဲဒုလောဒုလောဖြစ်နေကြတယ်လို့မြန်မာသူတွေဒီတူကိုကိုယ်ကဖော်ပြပါရတယ်။တရုတ်တို့ဟာဒေသခံတွေရဲ့သဘောထားကိုမစင်စားခဲ့သလိုဒေါ်လာ 3.6 ဘီလီယံတန်ဖိုးစီရဲ့မြေဆုံစီမံကိန်းဟာဆိုရင်တွင်90ရာခိုင်နှုန်းဟာတရုတ်နိုင်ငံရဲ့အိမ်မှာဖြစ်တဲ့အတွက်လူတွေရဲ့ဆန့်ကျင်မှုနဲ့ကြုံခဲ့ရတာပါတဲ့။အခုကြောက်ဖြူစီမံကိန်းကလည်းအဆမတန်ကြီးမားလွန်းနေပြီးမြန်မာတို့ချီယူရတဲ့ငွေကြေးပမာဏဟာလွန်စွာများပြတ်နေပါတယ်တဲ့2019အကုန်မြန်မာနိုင်ငံရဲ့ပြည်ပကျွေးမြီစုစုပေါင်း 9.1 ဘီလီယံရှိတဲ့အနက်41ရာခိုင်နှုန်းဟာတရုတ်ရဲ့ကျွေးမြီတွေဖြစ်နေပါတယ်တဲ့နောက်တစ်ခုကမြန်မာအစိုးရက3လင်္ကာကမှားခဲ့တဲ့အမှားမျိုးကိုလည်းပဲကျူးလွန်လို့ဘူးလို့ဆိုထားပါတယ်3လင်္ကာမှာဟန်ဘန်ဘူထာစိတ်ကန်းစီမံကိန်းအတွက်တရုတ်ပေါ်မှာကျွေးမြီတည်နေပြီးတော့တရုတ်ကို99နှစ်လုံလုံလုပိုင်권ပေးထားလိုက်ရပါတယ်တဲ့မြန်မာနိုင်ငံရဲ့ရိုဟင်ဂျာပြည်နာတိုင်းဒေသပဋိပက္ခပြည်နာတွေမှာတရုတ်ကပါဝင်နေတဲ့အတွက်ဒီစီးပွားရေးဇင်းညာစီမံကိန်းကိုသူကညဉ့်ညမ်းရေးစီမံကိန်းလို့တောင်ခေါ်ဆိုနေရပါဒါပေမဲ့ညဉ့်ညမ်းရေးကြဝင်ဆက်တဲ့လူဟာလုံဝကြနေသူတွေဖြစ်သင့်ပါတယ်တဲ့တရုတ်နိုင်ငံအဖွဲ့အစည်းမြန်မာပြည်ပြည်နာတွေဟာသူ့ရဲ့အကျိုးစီးပွားနဲ့ပတ်သက်နေတဲ့အတွက်ကြောင့်တရုတ်ရဲ့ပါဝင်ဆောင်ရွက်မှုကမထီရောက်နိုင်ဘူးလို့လည်းဆိုပါတယ်အလုံးကိုခြုံပြောရရင်တော့တရုတ်မြန်မာစီးပွားရေးဇင်းညာဒေသစီမံကိန်းဟာလွယ်ကူချောမွေးစရာမရှိနိုင်ဘူးလို့သုံးသပ်ရေးသားထားပါတယ်ခင်ဗျာ
ဗုဒ္ဓဘူးနေထုတ် The Guardian မှာမြန်မာနိုင်ငံကရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီးဆိုးရတဲ့လုပ်ရက်တွေအတွက် ICC နိုင်ငံတကာရာဇဝတ်တရားရုံးကစပြီးစုံစမ်းတော်မယ်ဆိုတဲ့ဆောင်းပါးကိုရေးသားသူကတော့ Patrick Wendell ပါ။တိမ့်နယ်ချီတဲ့ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်ဘက်ရွှေ့ပြောင်းခဲ့တာနဲ့ပတ်သက်ပြီးကနဦးစုံစမ်းမှုတွေစပြီးလုပ်နေပြီလို့ကြေညာခဲ့တဲ့ ICC ရှေ့နေချုပ်ကရိုဟင်ဂျာတွေအသက်ခံရတာမရင်းချင်းခံရတာနဲ့လူခွင့်ရချိုးပေါက်ခံရတာတွေကိုရေးသားထားတဲ့အစီရင်ခံစာတွေကိုစစ်ဆေးမယ်လို့ဆိုပါတယ်။မြန်မာနိုင်ငံဟာ ICC ကိုလက်ခံတဲ့နိုင်ငံထဲမှာမပါပေမဲ့ ICC ကိုလက်ခံတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတဲ့ရိုဟင်ဂျာကိစ္စစုံစမ်းခွင့် ICC ရာဇဝတ်တရားရုံးကနေချပေးပြီးနှစ်ပတ်မပြည့်ခင်မှာပဲအခုလိုရှင့်နေချုပ်ကပြောတာပါတဲ့။ICC ကိုလက်မခံတဲ့ American ကလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ ICC က American ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုချိန်ချောက်နေတယ်ဆိုပြီးအမျိုးသားလုံခြုံရေးအကြံပေးကရှုံချခဲ့တယ်လို့ ICC ကရွန်ဂျန်ပြဿနာစုံစမ်းမှုကိုထောက်ခံမယ်မထောက်ခံဘူးဘာမှမပြောပါဘူးတဲ့ Britain ကတော့ရွန်ဂျန်ပြဿနာ ICC စုံစမ်းရေးအမတ်တရ80ကျော်ကထောက်ခံပြီးအခုမြန်မာနိုင်ငံကိုတွားရောက်နေတဲ့နိုင်ငံခြားရေးဝန်ကြီးကိုဖိအားပေးနေကြပါသေးတယ်ရှိသတင်းပတ်နယူးယောက်မှာကျင်းပမယ်ကုလအထွေထွေညီလာခံမှာလဲတရုတ်ကဗီဒိုအာဏာသုံးပယ်ချနိုင်ပေမဲ့ဗြိတိန်ကဒီကိစ္စကိုတင်ပြမှာဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးကကတိပေးခဲ့တယ်လို့ရေးသားထားပါတယ်
ရရှိနေပြမြန်မာနိုင်ငံရဲ့လူခွင့်မှတ်တမ်းနဲ့တာဝန်ရှိသူတွေပြစ်ဒဏ်ကင်းလွတ်ခွင့်ရနေတဲ့အချိန်ဒီတရားဥပဒေစိုးမိုးရေးအားနည်းမှုတွေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ရပ်တန့်နေပြီဆိုပြီးတော့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဝေဖန်ထောက်ပြနေပါတယ်ဒီပေါ်မှာသရရှင်တွေကရောဘယ်လိုယူဆကြပါသလဲဒီမိုကရေစီအကူပြောင်းကာလနိုင်ငံရေးနဲ့လူခွင့်ရေးလက်ရှိအခြေအနေသုံးသပ်မှုတွေကိုလာမယ့်စနေညပိုင်းဒဲလီလိုင်းအစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမင်းများလိုတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲရဲ့လေလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများကြမယ့်သရရှင်တွေကိုကြိုပါရစေခင်ဗျာ။
မနေ့ကနေ့ထုတ်လွှင့်နေကြအမေရိကန်သုံး EDM အင်္ဂလိပ်စာသင်ခန်းစာလှိလာကြရအောင်ပါဒေါ်လလတ်တန်းစီစီတင်ဆက်ပါရခင်ဗျာ
ဒီနေ့မနေ့အတွက်တင်ပြပေးမယ့် EDM အသုံးကတော့
Feeling Blue
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက FEELING Feeling ကခံစားနေရတာBLUE blue ကပြာရောင်ဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အသေးပဲကတော့အပြာရောင်ကိုခံစားနေရတာဖြစ်ပါတယ်။ဒီတုန်းကတင်မောလောကကနေဆင်းသက်လာတယ်လို့ဆိုပါတယ်။တင်မောတစင်းနေနဲ့ပင်နေခီးထွက်နေတုန်းတင်မောကက်ပတန်ဒါမှမဟုတ်အရာရှိတူဆုံးခဲ့တယ်ဆိုရင်ဌာနေအပြန်ခီးစင်မှာအလံပြာထူရတဲ့ဒလိဒါမှမဟုတ်ရွက်တိုင်ကိုအပြာတုတ်ရတဲ့ရှေးဒလိကနေဆင်းသက်လာတယ်လို့ဆိုပါတယ်။ဒါကြောင့်ဒီ EDM ရဲ့အသေးပဲကတော့စိတ်မကောင်းဖြစ်နေတာစိတ်ဆင်းရဲနေတာလွမ်းဆွေးနေတာကိုဆိုလိုပါတယ်ဒီသုံးနေပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ I'm feeling blue because my dog died yesterday
ကျွန်တော်အိမ်ကခွေးလေးမနေ့ကတည်သွားတော့ကျွန်တော်စိတ်မကောင်းဖြစ်နေတယ်ဗျာလို့ဒီပေးရပါတယ် George ကိုပြတဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
I'm feeling blue because my dog died yesterday.
Say ma kaung phit ni da, sait sin ye ni da, lwan swe ni da ko idiom a thong ya be lu pyo mle.
Feeling blue.
Lu pyo lu ya ba de. A da ga do di ni minute twe tin pya ke de idiom a thong me phit ba de.
တော်လလသံစီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်လာခဲ့ကြရတာပါဒီအစီအစဉ်အစီအကိုတော့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်မှာစောင့်မျှော်လည်လာနိုင်ပါတယ်ဒါ့အပြင် view website burmese.voanews.com မှာလည်းအားလုံးတစုတစည်းတည်းလည်လာနိုင်ပါတယ်အခုဆက်ပြီးတော့မြန်မာအရေးသုံးသပ်ချက်ကိုထုတ်လင်းပါမယ်နိုင်ငံပိုင်မီဒီယာဆိုတာရှိတယ်မလားအစိုးရရဲ့ဝါဒဖြန့်ချိရေးရန်တရားတက်တက်ပါပဲလားအစိုးရလျှို့ဝှက်ချက်ဥပဒေဆိုတာကိုရောဘယ်လိုအတိတ်ပဲဖွင့်ဆိုပြီးဘယ်လိုအခါမျိုးမှာတုံ့တင်ပါတယ်George Washington တက္ကသိုလ်လူမှုဒီပလိုမစီနဲ့လူမှုဆက်သွယ်ရေးဆိုင်ရာညွှန်ကြားရေးမှူးမီဒီယာဗမောက Janet Steele နဲ့ဦးကျော်စံတာကတွေ့ဆုံဆွေးနွေးထားပါတယ်ခင်ဗျာ
Janet ရဲ့ Indonesia အတွေ့အကြုံကိုကြောက်ပြီးမေဝန်ထုပြန်မေးချင်ပါတယ် Indonesia မှာလုတ်ခဲ့တော့ Janet ပြောတဲ့မီဒီယာအယူဆတွေကို Indonesia ဒေသခံသတင်းသမားတွေကဘယ်လိုတုံ့ပြန်ကြပါလဲသူလက်ခံကြပါလ
ဲGenerally, I mean, they're always interested, and I think having a healthy debate is always good. That's to me how truth comes out, that nobody has a kind of monopoly on the truth. But,
okay, ye bu ya a pyin no lak khan ja ba yi. Tu lo tait sai win sa ja ba yi. A pyu tabo ne a che tin swin nwe de so ra kaung ne a lut ba. Jama pho ro a man tia so ra aik ga ne thwet paw la da ba be. A man tia so ra go be tu tu ti yak ka ma law ji out tha lo ma ya ba. နိုင်ငံတကာသတင်းတောက်တွေဟာနောက်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေပေါ်မှာအထူးစိတ်ဝင်စားကြရဲလို့ကျွန်မထင်ပါတယ်။ဒါကတကယ်ဖြစ်နေတဲ့ကိစ္စပါ။တစ်ချိန်တည်းမှာပဲဒါဟာမြန်မာနိုင်ငံအဖို့ပြဿနာတရလည်းဖြစ်ပါတယ်။အဲ့မှာနေတဲ့လူတွေကတော့ဒါကိုလက်မခံခြင်းမဲ့နဲ့ဟေ့နေုံဒီကိစ္စကမင်းတို့ထင်နေတာထက်ရှုပ်ထွေးတယ်လို့ပြောကြပါလိမ့်မယ်။ကျွန်မနားလည်နိုင်ပါတယ်။ဒါပေမဲ့လည်းနိုင်ငံသားတွေဘက်ကလည်းသူတို့ရှုထောင့်ကိုပြောနိုင်တယ်ပြောစရာဖြစ်နေတယ်ဆိုတာကတော့အမှန်ပါ။ပြီးတော့ဒီလိုမျိုးအယူအဆရှိနေကြတာကလည်းအနောက်နိုင်ငံကလူတွေဒီပဲမဟုတ်ပါဘူး။အာဆီယံကလူတွေပါဒီသဘောထားရှိကြပါတယ်။ကုလသမဂ္ဂအစီရင်ခံစာရေးတဲ့အထဲမှာခေါင်းဆောင်ကအင်ဒိုနီးရှားနိုင်ငံကရှေ့နေကျုပ်ဟောင်းမာဇူကီဒါရူစမန်ဖြစ်ပါတယ်။သူကဆွာတိုလက်ထက်မှာကြီးပြင်းလာခဲ့သူဖြစ်ပါတယ်။စစ်ဆိုးရလက်အောက်အခြေအနေတွေစစ်တပ်ကြီးစိုးမှုနဲ့အရက်သားအဆိုးရကြဘလို့ထိမ့်ညှိရမယ်လူမှုနဲ့ဘလို့ညှိရတယ်ဆိုတာသူနားလဲပါတယ်။ ဒီမှာအမေရိကန်မှာလည်းကျမတို့ပေါ်လူတွေဝေဖန်ဖို့လမ်းဖွင့်ပေးရပါတယ်လူတွေရဲ့ဝေဖန်တဲ့အချိန်ကျမတို့လိုင်းနာလက်ခံရမယ့်အခြေအနေတွေလည်းရှိပါတယ
်သဘောတရားမိကွန်းတစ်ခုမိကျင်ပါသေးတယ်ဓမ္မတိထန်ကြရဲဆိုရဲကိစ္စပါတနည်းအားဖြင့်ပုဂ္ဂိုလ်ဆွဲလူမျိုးဆွဲတွေကင်းရမယ်ဆိုရဲကိစ္စဂျာနယ်လစ်ဟာဒီလိုအစွဲမျိုးကင်းနိုင်တယ်လို့ထင်ပါသလားဂျာနယ်လစ်ဟာ objective ဖြစ်တယ်ပေါ့ဒီနည်းပြောရင်ဂျာနယ်လစ်ဟာ objective ဖြစ်တယ်လို့ယူဆပါသလား
That's such a complicated question because I think as human beings it's impossible for any of us to be completely objective. But that doesn't mean that we can't follow a set of guidelines, a set of rules to be fair, to verify what we report, to try to consider other points of view, to try to recognize
ဒါကတိကတမေကွန်းမှာလူသားတယောက်ဟာဘယ်ကိစ္စမှာပဲဖြစ်ဖြစ်ဓမ္မဒိဋ္ဌန်ကြဖို့အလုံးဝအုတ်တုံအစွဲကင်းဖို့ဆိုတာမဖြစ်နိုင်ပါဘူးဒီလိုမျိုးမဖြစ်နိုင်ဘူးလို့ဆိုလိုက်လို့လေကျမတို့ journalist တွေအနေနဲ့ချမှတ်ထားတဲ့စီမင်းစီကံတွေလမ်းညွှန်မှုတွေအတိုင်းမလိုက်နာနိုင်ဘူးလို့ဆိုလို့တာမဟုတ်ပါဘူး။မျှတမှုရှိဖို့တင်ပြမဲ့သတင်းကိုမှန်မှန်စီစစ်ဖို့ကိုယ့်ဘက်ကအမြင်တစ်ခုတည်းမဟုတ်ဘဲနဲ့တခြားဘက်ကအမြင်တွေကိုထည့်သွင်းစဉ်းစားဖို့ဒီလိုမျိုးစီမင်းတွေကိုလိုက်နာဖို့ဖြစ်နိုင်ပါလေ။ကျမအမြင်မှာတော့ journalism ဆိုတာ discipline of verification အမှားအဖန်ကိုစီစစ်ရတဲ့ဘာသာရပ်ပဲဖြစ်ပါတယ်။ကိုတင်ပြရမယ့်သတင်းကို publish မလုပ်ခင်မှာမှန်ကန်ကြောင်းအတည်ပြုစီစစ်ရတာက verify လုပ်ရတာဓမ္မထိတ်ထန်ကြမကြဆိုတဲ့ objectivity ထက်ပိုပြီးတော့အရေးကြီးပါတယ်။ဓမ္မထိတ်ထန်ကြရမယ်ဆိုတာကတော့မဖြစ်နိုင်အောင်ထင်ပါတယ်။အဲ့ဒါကအမတန်ကောင်းမြတ်တဲ့မျှော်မှန်းချက်တည်းရဲ့ပါ။အဲ့ဒီမျှော်မှန်းချက်ရနိုင်အောင်လို့တော့အားစိုက်ထုတ်သင့်ပါတယ်။ဒီဘက်ပေါင်းဆောင်ရဲ့အမြင်တွေကိုစဉ်းစားရမှာပါ။လူများစုမကြိုက်တဲ့လူနည်းစုရဲ့အမြင်ဖြစ်ပါစေထဲ့သွင်းစဉ်းစားရမှာဖြစ်ပါတယ
်နောက်တစ်ခုကနိုင်ငံပိုင်မီဒီယာကိစ္စဖြစ်ပါတယ်အမေရိကမှာဆိုရင် VOA လို့နိုင်ငံပိုင်မီဒီယာတွေရှိပါတယ်အမေခုကင်းသော Independent Media လို့တာကိုခေါ်နိုင်ပါလားတချို့က State Owned Media ဆိုတာဟာအစွဲဝါဒဖြန့်ချီရန်နေရလို့ပြောနေကြတာရှိပါတယ
် Well I hope we don't have that I mean we don't have State Owned Propaganda here like RT in Russia we do not have that
ကျမတို့စီမှာအဲ့လိုမျိုးမရှိဘူးလို့မျှော်လင့်ပါရှင်မရှိပါဘူးနိုင်ငံပိုင်ဝါဒဖြန့်ချီရေးမျိုးလိုမျိုးရုရှားက RT လိုမျိုးမရှိပါဘူးကျမတို့စီက public media အများပြည်သူဆိုင်ရာ media ရှိပါရဲ့ကွန်ကရစ်လွှတ်တော်ကငွေကြေးထောက်ပံ့ပါတယ်ဒါမှလည်းအများပြည်သူဆိုင်ရာအသံလွှင့် corporation of public broadcast ကတစ်စင်အမေကိုကင်းရှင်းအောင်ထိန်းသိမ်းထားပါတယ် national public radio NPR ကိုနားထောင်ရင်ဒါမှမဟုတ် public television ကိုကြည့်ရင်Corporation for Public Broadcast ကတစ်ဆင့်ဒီအစိုးရကထောက်ပံ့တာဖြစ်ပြီးတော့စီးပွားဖြစ် commercial media နဲ့မတူပါဘူး commercial media တွေမတင်ပြခြင်းတဲ့ကိစ္စတွေကိုလွတ်လွတ်လပ်လပ်တင်ပြနိုင်ပါတယ်ဆိုကြပါစို့ commercial media တွေက Kim Kardashian လိုမျိုးအရန်ကြော်ကြားတဲ့ TV မင်းသမီးတွေအကြောင်းပို့ပြီးတော့တင်ပြကြတာရှိပေမဲ့နိုင်ငံပိုင် media တွေကတော့ပို့ပြီးတော့အရေးကြီးတဲ့လူမှုအရေးကိစ္စတွေကိုရေးသားတင်ပြနိုင်ပါတယ်ဒါကလွတ်လပ်မှုရှိသောအထောက်ပံ့ခံ public media ရှိဖို့လိုအပ်တယ်ဆိုတဲ့အချက်တစ်ရပ်ပါအစိုးရဝါဒဖြန့်ချီရေးနဲ့မတူပါဘူး
။ဒါပေမဲ့ကျွန်တော်လွှတ်တော်အမတ်တချို့ကဒီမှာနိုင်ငံရေးသမားတချို့လည်းရှိပါသေးတယ်။အဲ့လို VOA ဟာအမေရိကန်ရဲ့အကျိုးစီးပွားကိုဘလောက်ဖော်ဆောင်နိုင်တယ်လဲဘလောက်ဖော်ဆောင်တယ်လဲလို့မေးတာမကြခဏကြားပါရတယ်။ဝါဒဖြန့်ချီရေးရန်တရားမဟုတ်ဘူးဆိုရင်သူတို့ကဘာကြောင့်ဒီလိုမေးကြတာလဲ
။ Well you're right about that that there are certain politicians including some people even think that President Trump would like to see Voice of America be more of a propaganda operation and people like me absolutely
ဟုတ်ကဲ့ဒီကိစ္စချင်းပြောတာမှန်ပါတယ် VOA ကအစိုးရအတွက်ဝါဒဖြန့်တာမြင်ကျင်တဲ့နိုင်ငံရေးသမားတချို့ရှိပါတယ်သမရထရမ့်နာကဒီလိုမျိုးဖြစ်စေချင်တာပါကျမတို့လိုလူတွေကဒါကိုလုံးဝဆန့်ကျင်ပါတယ်ဒါကလုံးဝမှားယွင်းပါတယ်အမေရိကန်အစိုးရရဲ့ဝါဒဖြန့်ချီမဟုတ်တဲ့အတွက်လဲ Voice of America ကိုကဘာတလွားကတံပိုးထားကြတာပါ VOA ကအမေရိကန်ပြည်အစိုးရကိုဝေဖန်ရမယ့်ကိစ္စတွေကိုလည်းထုတ်လွှင့်နေပါတယ်သမရထရမ့်နဲ့ပတ်သက်ပြီးတော့လည်းဒီလိုပဲလွှင့်ပါတယ်
ဥပမာကျွန်တော် VOA ဆိုရင်ကျွန်တော်စီမှာ editorial ဆိုတဲ့အစိုးရအဘော်ကိုစနေတနေ့ကလွယ်ပြီးတော့နေ့တိုင်းထုတ်လွှင့်ရပါတယ်ကျွန်တော်ကတော့ဒါဟာ American အစိုးရအဘော်သာဖြစ်ပါတယ် VOA အဘော်မဟုတ်ဘူးဆိုတာကိုနောက်ဆုံးမှပြန်ပြောပါတယ် disclaimer လုပ်တယ်ဒါပေမဲ့လို့အဲ့လိုအစိုးရသဘောထားတွေထက်သွင်းရတာကိုအစိုးရဝါဒဖြန့်ချီရေးပဲလို့ပြည်သက်တွေကထင်နှံရအကြောင်းမရှိဘူးလို့ထင်ပါသလား
I actually don't think that's true and in fact when I heard the director of Voice of America, she made a very interesting point when she said,
"Tomorrow, အဲ့လိုမျိုးထင်ရှားတာမှန်မှန်ဘူးလို့ထင်ပါတယ်။ View ရဲ့ညွှန်ကြားရေးမှူးကရှင်းလင်းပြောထားတာကျွန်မကြားရပါတယ်။ဒါစိတ်ဝင်စားစရာကောင်းတဲ့အချက်ပါ။ဒီ Washington မှာဆိုရင် Washington Post သတင်းစာဆိုတာရှိပါတယ်။တစ်ခါတစ်ခါအဲ့မှာ China Daily ဆိုတဲ့အချက်ပေါ်ပါပါတယ်။ တရုတ်ဆိုရရဲ့ဇယိမ့်နဲ့ထည့်သွင်းတာဖြစ်ပါတယ်။အဲ့ဒါကိုဘယ်သူမှမဖတ်ကြပါဘူး။အဲ့ဒါကတရုတ်ဆိုရရဲ့ဝါရဖြန့်ချင်မှုဆိုတာလူတိုင်းသိပါတယ်။ကမ္ဘာတစ်ဝန်းကပြည်သက်တွေသွားရှင်နေလဲသိကြပါတယ်။မြန်မာပြည်မှာဆိုရင်လဲ VOA ဟာလူကြိုက်အများဆုံးစီရင်နံပါတ်9မှာရှိနေတာပါ။VOA ကအစိုးရဝါရဖြန့်ချီမှုမဟုတ်ဘူးဆိုတာလူတွေသိကြပါတယ်။တကယ်လို့သာ VOA ကအစိုးရဝါရဖြန့်ရန်တရားတရဖြစ်လာခဲ့ရင်ဒါကအမတန်ဆိုးရွားသွားပါပြီ။ကျွန်မထောက်ခံမှာမဟုတ်တော့ပါဘူး။လက်မခံတော့ပါဘူးရှင့
်။အခုမြန်မာနိုင်ငံမှာလောလောဆယ်ပြဿနာတစ်ခုကတော့ Janet Official Secret Act လို့ခေါ်တဲ့အစိုးရရှုဝဲချက်ဥပဒေပဲဖြစ်ပါတယ်။
Terrible. You know, we had that in Malaysia too and it's a you know, this is a British colonial law to keep the local population under control. And so independent democratic Myanmar, in my view, there is no place for an official secrets act, just as there's no place for one in Malaysia.
အလုံးမဲကိုဆိုရတာပါ။မလေးရှားမှာလည်းအဲ့ဒါရှိခဲ့ပါတယ်။ဒါကဒေသခံပြည်သူလူထုကိုထိန်းချုပ်ဖို့လုပ်ခဲ့တဲ့ဗြိတိသျှကိုလိုနီခေတ်ဥပဒေဖြစ်ပါတယ်။လွတ်လပ်တဲ့မြန်မာနိုင်ငံကဒီဥပဒေရှိဖို့မလိုအပ်ဘူးလို့ကျွန်မထင်ပါတယ်။မလေးရှားမှာလည်းမလိုအပ်ပါဘူး။မှားရွေးတဲ့ကိစ္စပါ။နိုင်ငံတော်လှုပ်ဝဲချက်ဆိုတာကိုလေအတိအပယ်ဖွင့်တဲ့နေရာမှာအစိုးရကလူတို့ကိုမသိစေချင်တဲ့အခါမှာလှုပ်တတ်ပါတယ်မှတ်မှန်ကန်ပါဦ
းဒါပေမဲ့အမေရိကန်မှာလည်းပဲ leak of classified documents ဆိုတာရှိရမှုလားလှုပ်ဝဲချက်ပေါက်ကြတဲ့အတွက်ဆိုပြီးတော့ FBI ကပဲစစ်ဆေးအရေးယူရတာလေမကြာခဏကြားနေရပါတယ
် All right if someone leaks something that really is a threat to national security that is classified information yeah that is wrong but on the other hand we all the definition of what actually is a violation of national security interests
oh mamani အမျိုးသားလုံခြုံရေးကိုချိန်ချောက်နိုင်တဲ့လှုပ်ဝဲ classify အထောက်အထားအချက်လက်ဆိုရင်တော့ဒါကိုပေါက်ကြားစေတာဒါကမှားရွေးပါတယ်ဒါမဲ့လည်းတစ်ဖက်မှာအမျိုးသားလုံခြုံရေးချိုးဖောက်မှု violation of national security ဆိုတာဘာလဲဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကတိတ်ကိုရှင်းလင်းပြပြပြင်းဖြစ်ဖို့လိုပါတယ်မလေးရှားမှာနမူနာတစ်ခုပြောရရင်ပြီးခဲ့တဲ့ရွေးကောက်ပွဲမတိုင်ခင်အစိုးရဟောင်းလက်ထက်တုန်းကလွတ်တော်မှာဆွေးနွေးတဲ့ဥပဒေကြမ်းကိစ္စကိုအစိုးရလှုပ်ဝက်ချက်လို့သတ်မှတ်ထားပါတယ်။ဒါကအထိပ္ပယ်မရှိပါဘူး။ဒါကလူမှုစီးပွားရေးကိစ္စပါ။သူတို့သတ်မှတ်ချက်အရဆိုရင်နိုင်ငံတော်ဘတ်ဂျက်ကိုလွတ်တော်မှာမဆွေးနွေးခင်လူမှုသိခွင့်မရှိပါဘူး။ဒါရီဟာ official secret ရဲ့အထိပ္ပယ်ဖွင့်ဆိုချက်ပါပဲ။တကယ်လှုပ်ဝက်တဲ့စည်ရေးအထောက်အထားအချက်လက်တွေကို official secret လို့သတ်မှတ်တာနဲ့မတူပါဘူး။ဒါအမြဲတမ်းအခြေတင်ဖြစ်ရတဲ့ကိစ္စပါ။ဒီအမေရိကန်မှာလည်းဒီလိုမျိုးဖြစ်တတ်ပါတယ်ဒီကိစ္စကလူထုကြားမှာဆွေးနွေးရမယ့်ကိစ္စအစစ်အမှန်ပါအရေးသားဆိုရနဲ့ပြည်သူလူထုကညှိနှိုင်းဆွေးနွေးကြရမှာဖြစ်ပါတယ်စစ်တပ်တခုတည်းကဆုံးဖြတ်တတ်မှတ်ရမယ့်ကိစ္စမဟုတ်ပါဘူ
းနောက်ဆုံးမြေကျင်နာကဂျန်နက်ခင်ကမြန်မာပြည်မှာသတင်းနောက်နှစ်ယောက်မကြာခင်ကထောင်နာ9နှစ်စီပြည်တံချမှတ်ခံရတာကြာပြီဖြစ်ပါလိမ့်မယ်ဒီဘောမှာဂျန်နက်ရဲ့သဘောထားကိုကြားချင်ပါတယ
် My personal opinion about this is that no journalist should ever be jailed for doing his or her job ever if a journalist steals a chicken yes that's a crime but if a journalist is reporting and doing his job her job that is the criminalization of journalism
တမတူချင်းရဲ့အမြင်မှာတော့ဘယ်သတင်းထုတ်ကောမှသတင်းအလုပ်လုပ်တယ်ဆိုပြီးတော့ဘယ်တော့မှထောက်မချတင်မအောင်ဘယ်တော့မှမလုပ်တင်မအောင် journalist ကခုံးမှုကျူးလွန်နေဆိုရင်တော့ဒါကတော့ရာဇဝတ်မှုပါဒါမဲ့လေသတင်းထုတ်တစ်ယောက်ကသတင်းရေးတယ်သူ့ရဲ့အလုပ်ကိုလုပ်တယ် journalism ကိုရာဇဝတ်မှုလုပ်ပြစ်တာမှားရွေးပါတယ်ဒီသတင်းတောက်နှစ်ယောက်ပေါ်မှာပြစ်ဒဏ်ချထားတာကိုအထက်တရားရုံးရောက်ရင်ပယ်ဖြတ်ပေးလိုက်မယ်လို့အထူးပဲမျှော်လင့်ပါတယ်ရှင
့်။ဥတော်ဆန်တော်စီစဉ်တင်ဆက်တဲ့မြမအရေးသုံးသချက်ကိုနားဆင်ခဲ့ကြတာပါ။အခုတော့သူယုံကြည်ရာစီစဉ်လှည့်ကြပါပြီ။ခုတစ်ပတ်စီစဉ်မှာတော့အမေရိကန်ပြည်ထောင်စုရဲ့ပညာသင်ဆုစီစဉ်နဲ့ American University မှာပညာရေးမူဝါဒအထူးပြုဘာသာရပ်နဲ့မဟာဘွဲ့တက်ရောက်တင်ယူနေတဲ့မတ်ဖြူစင်တက်နိုင်ကဘာကိုယုံကြည်တယ်လဲဆိုတာနားဆင်ကြပါမယ်။မမိုးဖြူကစီစဉ်တက်ဆက်ထားပါတယ်ခင်ဗျာ
။အားလုံးမင်္ဂလာပါရှင်။ကျမခုလို့သူယုံကြည်ရခန်းကန်တာမှာကျမတင်ပို့ထားရတဲ့ခြံပိုးလေး၃ခုကိုမျှဝေခွင့်ရတဲ့အတွက်ကျေးဇူးတင်ရှိပါတယ်ရှင်။ကျမခုလို့ကျမရဲ့ရီမန်ချက်အီးမန်ကိုတကယ်ဖြစ်လာဖို့အတွက်ကျမကိုတွန်းအားပေးခဲ့တဲ့ဆောင်းမုံ၃ခုကတော့နံပါတ်၁ကအိမ်မက်ကြီးမဲ့ပါဆိုတဲ့ဆောင်ပုတ်ပါ Green Pick ပေါ့နော်ကျမတာနှုံးကနေ9နှစ်ကကျမပွေရပြီးတော့ဒီတိုင်းမင်းနေခဲ့မယ်ဆိုလို့ရှိရင်ဒီအိမ်မက်ကိုအကောင့်ထဲပေါ်လာနိုင်စရာအကြောင်းမရှိပါဘူးအဲဒီတော့ကျမဒီအိမ်မက်မက်တာဒီအရန်ကိုဟောမယူရေးဆန်တာပေါ့နော်ကျမလိုတာမန်မင်းကလေးတရားတာမန်အရေးချင်းတာမန်မိသားစုအချင်းနေပေးရှိတဲ့လူတယောက်အနေနဲ့ကတော့ဒီလိုမျိုးကဘာအစင်တန်မိတက္ကသိုလ်တစ်ခုခုမှာပညာသင်ယူဖို့ဆိုတာကတော့ ရန်မဖြစ်နိုင်တဲ့အိမ်မက်တစ်ခုပါကျမကိုကျမအပေါင်းအသင်းမိတ်ဆွေပတ်ဝန်းကျင်ကတော့သူမဖြစ်နိုင်ဘူးဆိုတာသိသွားတယ်တနေ့မှလက်လျှော့သွားလိမ့်မယ်ဆိုပြီးတော့ထင်ကြီးပြီးခဲ့ကြပါတယ်တကယ်လေဒီပြဿနာခဲ့တဲ့ခုနှစ်တက္ကလာမှာကျမမှာစိတ်တကြစရာတွေစိတ်အားငယ်စရာတွေကြုံခဲ့ရပါတယ်အလုံးမကြုံခဲ့တဲ့တစ်ခါကြုံခဲ့တဲ့အချိန်တစ်ခါတလေမှာကျမပေါ့နော်ဒီတကယ်ကိုအော်လမ်းမြောက်အရှုံးပေးပြီးတော့ထွက်ပြေးခြင်းစိတ်တွေလေးရှိခဲ့ပါတယ်ရှင်အလိုမျိုးဖြစ်ခဲ့ဖြစ်လာတဲ့ချိန်တိုင်းမှာကျမဘာလို့ဘာနဲ့အားတင်းလဲဆိုလို့ရှိရင်လူဆိုတာလူရည်လို့ဖြစ်လာလို့ရှိရင်ကြိုးစားရမယ်ကိုယ်ရည်မဲ့ချက်အိမ်မဲ့ဖြစ်တာဖြစ်လာအောင်မြင်တာမအောင်မြင်တာဒီဒါကံတရားရဲ့အလို့ကိုကြိုးစားကိုကြိုးစားနေဖို့တည်တာအဓိကဆိုပြီးတော့ကျမအားတင်းပြီးတော့ဆက်ပြီးရောက်ကြိုးပန်းခဲ့ပါတယ်ဒုတိယတစ်ခုကတော့confidence လို့ခေါ်တဲ့ဆောင်ဖို့တစ်ခုပါမိမိကိုယ်ကိုမိမိယုံကြည်ပါဆိုတဲ့ဆောင်ဖို့တစ်ခုပါရှင်။ဒီဆောင်ဖို့ကအရင်အရေးကြီးပါတယ်။ကျမဒီ scholarship မရခင်ကျမအရှိမ application နဲ့အများကြီးကျမကြိုးစားခဲ့ပါတယ် try ခဲ့ပါတယ်။အဲ့လိုမျိုး try တောက်လျှောက်မှာကျမတို့အစင်ပေါင်းမြောက်များစွာကိုဖြတ်တန်းရပါတယ်။ဥပမာအားဖြင့်ကျမတို့ essay ရေးရတယ်ကျမတို့ interview တွေဝင်ရတယ်။အဲ့လိုမျိုးအချိန်တွေတိုင်းအချိန်တွေမှာကျမကတစ်ခါတလေငါပြောလိုက်တာမှန်ရင်လားငါအစီအရလူကြီးစရာများဖြစ်နေမလားအဲ့ idea တွေကတော့မကြောက်လားဆိုပြီးတော့တခါတလေကိုယ့်ရဲ့ကိုယ့်ဟာနဲ့ကိုယုံကြည်ကင်းမဲ့တဲ့အချိန်လေးရှိခဲ့ပါတယ်အဲ့လိုအချိန်တိုင်းမှာတခါကျွန်မဘလို့ပြန်ပြီးတော့ပြန်အားတင်းနေဆိုတော့ငါကိုငါသားမိမိကိုငါကိုငါသားမယုံကြည်ဘူးဆိုလို့ရှိရင်ဘသူကငါ့ကိုလာယုံကြည်မလဲအဲ့တော့မိမိကိုမိမိအရင်ယုံကြည်ရမယ်ငါကငါယုံကြည်မှသာတခြားလူတွေကိုငါယုံကြည်လာတာအောင်သိဆွေးဆောင်နိုင်မယ်ပြောပြနိုင်မယ်ဆိုပြီးတော့ကိုယ့်ဟာနဲ့ကိုပြန်ပြီးတော့ယုံကြည်မှုပြန်ဖြစ်ရပါတယ်အဲ့ဟာတကယ်ရေးကြည့်ပါတယ်မိမိကိုမိမိယုံကြည်မှသာဒီလိုမျိုးအစင်တွေကိုကျမတို့အောင်မြင်မြင်နဲ့ဖြတ်ကျော်နိုင်မှာဖြစ်ပါလေရှင်နောက်ဆုံးတစ်ချက်ကတော့တိခတ်မှုဆိုတဲ့ရည်ချင်ပါတိခတ်မှုဆိုတဲ့ရည်ချင်အရင်ကိုအရေးပါပါလေရှင်ကျမတို့ကျမဒီကြိုးစားလာခဲ့တဲ့ဒီခုနှစ်တာကာလပတ်လုံးမှာကျမမှာအခက်ခဲတဲ့ပြင်မဆင်းရင်မှုတွေဒါစီအများကြီးကြော်ဖြစ်ရပါတယ်အဲ့လိုအချိန်တိုင်းမှာကျမဘလို့ခွန်းနဲ့ကိုပြန်ပြီးတော့အသင်းနေဆိုလို့ရှိရင်ငါရင်မဲ့ချက်ပန်းနဲ့လျှောက်တဲ့လမ်းမှာဘယ်လိုမျိုးဒါစီးရလာလာငါစူးစမ်းပြီးသိချင်ပြီးတော့တစိုင်းမမဲ့စူးစမ်းမယ်ဆိုပြီးတော့ကျွန်မပြင်အားတင်းပြီးတော့သိခံရင်းနဲ့ပဲအရာအတိုင်းကိုကျွန်မကြော်ဖြတ်နိုင်ခဲ့ပါတယ်ဒီဆောင်ပုံးသုံးခုကကျွန်မဒီလိုမျိုးကျွန်မရင်မဲ့ချက်အကောင့်ထေပေါ်လာနိုင်အောင်တကယ်ကိုအားဖြည့်ကူညီပေးခဲ့တဲ့ဆောင်ပုံးသုံးခုပါရှင်အခုလိုမျှဝေခွင့်ရတဲ့အတွက်ကြောင့်ကျေးဇူးများတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ကြရတာပါဒီစီစဉ်ကိုတနင်္လာညပိုင်းနဲ့ကြာသပတေးမနက်ပိုင်းတွေမှာနားဆင်နိုင်ပါတယ် VOE ကဆက်လက်အသံလွှင့်နေပါတယ
် American Soya ရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်သောရရှင်များခင်ဗျာဖွံ့ဖြိုးတဲ့နိုင်ငံအများပြားမှာဒီမိုကရေစီကျဆင်းနေပါတယ်ဘာကြောင့်လဲဆိုရင်ဒီမိုကရေစီနိုင်ငံရေးဓလိထွန်းကားဖို့အတွက်ရှင်းတန်တက်ကြွတဲ့ရက်ဖက်လူအဖွဲ့အစည်းနဲ့လွတ်လပ်တဲ့မီဒီယာကအစိုးရအဖွဲ့အစည်းနဲ့အရာရှိတွေနဲ့အရက်သားတွေကိုမှန်မှန်ကန်ကန်အသိပေးနိုင်ဖို့လိုအပ်လို့ပဲဖြစ်ပါတယ်။ဒါမှသာနိုင်ငံသားတွေအနေနဲ့အစိုးရရဲ့လူထုဆိုင်ရာမူဝါဒတွေအပေါ်မှာလွတ်လွတ်လပ်လပ်ဩဇာတက်ရောက်မှုရှိနိုင်မှာဖြစ်ပါတယ်။ဒါပေမဲ့သတင်းချက်လက်တွေလွတ်လပ်စွာစီးမျောတာကိုလည်းအာဏာပြသူတွေအာဏာရှင်လောင်းတွေကမနှိမ့်ညွတ်ကြပါဘူး။ဒါကြောင့်ရာစုသစ်ကူးပြောင်းလာခြင်းကလေးကဒီပညာဆိုင်ရာတိုးတက်မှုတွေအများကြီးရှိလာခဲ့ပေမဲ့သတင်းအချက်အလက်ရယူပိုင်ခွင့်အင်တာနက်ဆက်သွယ်ခွင့်တယ်လီဖုန်းဒီဂျစ်တယ်မီဒီယာတွေအပါအဝင်သတင်းအချက်အလက်နယ်ပယ်မှာလူ့ဖွဲ့စည်းပါဝင်ပိုင်ခွင့်တို့ဟာမွန့်ကျက်နေပါတယ်။မကြသေးမီနှစ်တွေအတွင်းမှာဆိုရင်ဒါဇင်နဲ့ချီတဲ့အစိုးရတွေဟာအရက်ဖက်အဖွဲ့အစည်းတွေမှတ်ပုံတင်ခွင့်လွတ်လပ်စွာလှုပ်ရှားခွင့်ပြပထောက်ပံ့ရေးလက်ခံခွင့်စတာတွေရော့ပါလာစေမဲ့တင်းကျက်တဲ့စီးမင်းဥပဒေတွေပြဋ္ဌာန်းခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲပုံနှိပ်အတန်လွင့်ဒီဂျစ်တယ်သတင်းထုတ်လွှင့်မှုတွေသတင်းလွှင့်မှုထုတ်ဝေခွင့်တွေကိုပိတ်ပင်ကတ်တတ်တာတွေသတင်းတောက်တွေကို နောက်ဆက်တိုက်ခိုက်ဖမ်းဆီးတာတပ်ပစ်တာတွေတောင်ပြုလုပ်ခဲ့ကြပါတယ် Freedom House မှာဖော်ပြထားသလိုလူဦးရေရဲ့73ရာခိုင်နှုန်းလောက်သာသတင်းလွတ်လပ်ခွင့်ကိုရရှိခံစားနိုင်နေဆိုတာအမှန်ပဲဖြစ်ပါတယ်နိုင်ငံရေးသတင်းတွေကိုပြက်ပြက်သားသားတင်ပြနိုင်တဲ့သတင်းတော့တည်းရဲ့လူညုံရေးကိုအာမခံနိုင်တဲ့သတင်းမီဒီယာပေါ်အစိုးရရဲ့ဝန်ဆက်မှုမရှိတဲ့လောက်နေပါတဲ့ပြီးတော့ဥပဒေရေးစည်းဝေးရေးဖိအားအောက်ကနေလွတ်မြောက်တဲ့လွတ်လပ်သောသတင်းမီဒီယာအခြေအနေ Free Press ကိုကမ္ဘာလူထုအများစုကြီးကမခံစားမရရှိနိုင်ကြပါဘူးအလားတူစွာပဲကမ္ဘာလူဦးရေ68ရာခိုင်နှုန်းလောက်နေနေကြတဲ့တိုင်းပြည်တွေမှာအစိုးရကိုစစ်တပ်ကိုအုပ်စိုးသူမိသားစုကိုအင်တာနက်ပေါ်ကနေဝေဖန်ခွင့်မရှိကြပါဘူးဒါကြောင့် USAID ခေါ် American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီကနိုင်ငံ20ကျော်မှာအရက်ဖက်အဖွဲ့အစည်းရှင်တန်စီမဲ့တရားဥပဒေထုံးကားကြီးထွားစေရေးအတွက်ကူညီနေပါတယ်။နိုင်ငံပေါင်း28နိုင်ငံမှာကြီးထွားလာနေတဲ့ဖိနှိပ်ချုပ်ချယ်မှုတက်ဖြစ်ရေးအရက်ဖက်နယ်ပယ်ချဲ့တွင်ရေးအရက်ဖက်အဖွဲ့အစည်းခိုင်မာရေးအလုံသမားအခွင့်အရေးနဲ့တရားမျှတမှုရရှိရေးတို့အတွက်ဒေသခံအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်နေပါတယ်။အရက်ဖက်ဖွဲ့စည်းတွေလွတ်လပ်တဲ့မီဒီယာဖွဲ့စည်းတွေကိုလမ်းညွှန်မှုပစ္စည်းကိရိယာနှီးပညာထောက်ပံ့ပေးပြီးတရင်နှီးပညာစွမ်းရည်နဲ့အွန်လိုင်းလုံခြုံမှုကာကွယ်နိုင်အောင်ကူညီဆောင်ရွက်ပေးနေပါတယ်။စွန့်စားရမှုကကြီးမားပါတယ်။တချို့နိုင်ငံတွေမှာဆိုရင်အရက်ဖက်ဖွဲ့စည်းနဲ့မီဒီယာဒီတာအာဏာကိုထိန်းခုတ်စောင့်ကြည့်တဲ့အဆောက်အအုံဖြစ်ပါတယ်။ USAID အစီအစဉ်တွေကတဆင့်ဒီအဆောက်အအုံတွေကိုဆက်လက်လေပတ်နိုင်ခွင့်ရအောင်အမေရိကန်အစိုးရကဆောင်ရွက်နေကြောင်းပါခင်ဗျာ။
ရန်ကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ကြည်ပါပြီ
။အခုနောက်ဆက်ကြကြတာကအမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မှုကြောင်းအတည်ပြရပါတယ်။ကျွန်တော်တို့အခုထုတ်လွှင့်ခဲ့တဲ့တနားရီကြအစီအစဉ်ကိုမနေ့7နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24လို့ကနေပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကိုဆက်ပြီးတော့သတင်းအကျဉ်းချုပ်ကိုဦးကျော်စံသားကပြောပြပါမယ်ခင်ဗျာ။
ဒီဒီပင်တရင်မထဲတောင်နှင်းမြောက်ကိုရီးယားခေါင်းဆောင်နှုတ်ရဲ့ထိပ်ကြီးဆွေးနွေးပွဲမှာမြောက်ကိုရီးယားခေါင်းဆောင်ကအရေးပါတဲ့သတိထံချမှတ်မှုတွေကိုအမေရိကန်နိုင်ငံခြားဝန်ကြီးမိုက်ပွန်ပီယိုကြိုဆိုလိုက်ပါတယ်။ကိုရီးယားနိုင်ငံခေါင်းဆောင်တွေကြားရရှိခဲ့တဲ့ပြည်ပြည့်စုံတဲ့သဘောတူညီချက်အရအမေရိကန်ပြည်ထောင်စုဘက်ကသာတူညီရအတိုင်းအတာနဲ့လှုပ်ဆောင်ပေးမယ်ဆိုရင်သူတို့ဘက်ကလည်းလက်နက်ဆိုင်ရာလုပ်ငန်းတွေကိုဖျက်သိမ်းပေးမှာဖြစ်တယ်လို့မြောက်ကိုရီးယားကကြေညာခဲ့တာပါ။နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကိုလည်းပဲရှေ့သတင်းမထက်နယူးယောက်မှာကျင်းပမဲ့ကလပ်သမဂ္ဂအထွေထွေညီလာခံမှာသူနဲ့တွေ့ဆုံဖို့ဖိတ်ကြားခဲ့တယ်လို့ဆိုပါရယ်။ဒါ့အပြင်ဩစတြီးယားနိုင်ငံမှာမြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးသံတမန်နဲ့တက်နိုင်သည်မှအစောဆုံးတွေ့ဆုံဖို့မြောက်ကိုရီးယားကိုယ်စားလှယ်ကိုဖိတ်ကြားခဲ့တယ်လို့ပြောပါရယ်။မြောက်ကိုရီးယားသူ့ရဲ့ယုံပြောင်းတပောင်းဖို့ပိတ်ပစ်ဖို့နဲ့ဒုံးကျည်အင်ဂျင်စံသက်စခန်းနဲ့ပြည်စင်ကိုနိုင်ငံသားကျောင်းရှင်သူတွေရှေ့မှောက်မှာအပြည့်နိုင်ပေးပြမယ်လို့လည်းကတိပြုခဲ့တယ်လို့ဆိုပါရယ် ISN Al Qaeda တို့လိုကျန်းဖက်အဖွဲ့တွေအပေါ်ထိုးစစ်ကြီးတွေဆင်နွှဲပြီးသူတို့စီကနေမျိုးတွေကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပြီမဲ့အဲ့ဒီကျန်းဖက်အဖွဲ့တွေရဲ့ကွန်ရက်ဟာပုံမူကြီးထွက်လာနေတယ်လို့အကျန်းဖက်တမန်တိုက်ဖြည့်ရေးအမေရိကန်ရဲ့စီကပြောကြားလိုက်ပါတယ် ISN Al Qaeda နဲ့သူတို့ရဲ့အဆက်အနွယ်တွေဟာပြတ်သားကျန်းခံပြီးအခြေအနေလိုက်ပြောင်းလဲလှုပ်ဆောင်နေတာတွေ့ရတယ်လို့အကြံဖတ်မှုတံပြန်တိုက်ဖြည့်ရေးအမေရိကန်ပူးပေါင်းဆောင်ရွက်ရေးအရာရှိနာဒင်ဆာလီကဗိုလ်ထုနေမှာပြောကြားလိုက်တာပါဒီအကြံဖတ်သမားတွေဟာအီရတ်၊ဆီးရီးယား၊ဆိုမားလီးယားနဲ့တခြားနေရာအနှံ့မှာအစိမ်းမြင့်လာတဲ့တံပြန်တိုက်ခိုက်မှုတွေကိုခုခံနိုင်အောင်လိုက်လျောညီထွေလှုပ်ထားကြတယ်လို့ဆိုပါတယ်2019အကြံဖတ်တိုက်ဖြည့်ရေးတိုက်ဖြည့်မှုကြောင့်သေဆုံးသူအရေအတွက်ရောပါသွားခဲ့ပြီမဲ့အီရန်နိုင်ငံဟာကမ္ဘာတစ်လွှာမှာအကြမ်းဖက်မှုတွေကိုအပြင်းနေစေဖြစ်တယ်လို့လည်းဆလေးကပြောပါရယ
်။ဟုတ်ဆက်ပြီးတော့သတင်းချင်းချုပ်ကိုဦးကျော်စန္ဒသတင်းချင်းချုပ်ကိုဦးကျော်စန္ဒကပြောပြပေးသွားတာပါ။ဒီနေ့မနေ့ကအတန်လွှင့်အစီအစဉ်အတွက်ထုတ်လို့ရမှုကတော်ခင်မျိုးသက်ပါ။တန်ဖန်းအင်ဂျင်နီယာကဂျွန်အလီဆန်ဖြစ်ပါရယ်။ဒီမြန်မာပိုင်းရဲ့ဂျာတာပရိညတ်နေပဲအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25ရိုးကနေဖမ်းယူနားဆင်နိုင်ပါရယ်။ဗီဒီယိုကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ဗီဒီယိုတို့ရရှိများနေတော့ကမြန်မာနိုင်ငံသူနိုင်ငံသားအားလုံးပိုစိတ်နှဖျားစမ်းမချမ်းသာကြပါစေ။ကျွန်တော်ကျော်ကျော်သိမ့်ပါ
This program has come to you from the Voice of America, Washington.